Welcome to the Voice of America in Burmese.
ဒီကင်းကျမ်းမှာမင်္ဂလာရှိတဲ့မနက်ခင်ဖြစ်ကြပါစေခင်ဗျာ VOA American တန်ရ2022ခုနှစ်ဒီဇင်ဘာလ23ရက်တောက်ကြနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249လိုင်းလက်မီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်ဖြည့်ဆွဲပြီးဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ကခင်မောင်စိုးမြင့်ပါဒီနေ့မနက်အစီအစဉ်တွေကိုတာဝန်ယူထုတ်လွှင့်သွားမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြသွားမှာပါမြဝရေကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်ခဲ့ပြီးနောက်တနေ့မှာထိုင်းနိုင်ငံမှာမြန်မာစစ်ကောင်စီကိုယ်စားလှယ်တွေအပါအဝင်နိုင်ငံသားရေးဝင်ကြီးတချို့လူသဘောတွေ့ဆုံခဲ့ပါတယ်မြောက်ကိုရီးယားကရုရှားတေဇာတပ်ဖြစ်တဲ့ဝန်ဂလာဂရုကိုဆက်လက်နဲ့ပစ္စည်းမြောက်ကိုရီးယားကဆက်လက်နဲ့ပစ္စည်းထောက်ပံ့ပေးခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်သမရဇာလင်စကီနဲ့သမရဘိုင်ဒန်တို့တွေ့ဆုံတဲ့ဟာရုရှားရဲ့စိုးရင်ပူပန်မှုကိုလစ်လျူရှုတယ်လို့ရုရှားဘက်ကပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုမှာပုံမှန်မဟုတ်တဲ့ဆောင်းရာသီမုန်တိုင်းကြာရောက်နိုင်တာကြောင့်တချို့နေရာတွေမှာအပူချိန်အနှုတ် 45 ဒီဂရီစင်တီဂရိတ်ထိကျဆင်းနိုင်တယ်လို့သတိပေးထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီလိုသတင်းတွေကြီးညာပြီးမှတော့သတင်းပေးပို့ချက်ကိုလည်းထုတ်လွှင့်ပေးမှဖြစ်ပါတယ်။အဲ့ဒီအထက်ကနမူနာအဖြစ်နားဆင်ရမှာတခုကတော့
ရင်ကြိုင်တပ်ဖွဲ့တွေလွှတ်ဖို့လို sanction လို့စစ်စင်ရေးအဖွဲ့အထိအားလုံးထိသူတို့လိုက်လုံးမယ်ဆိုလို့ရှိရင်ဆက်ပြီးတော့လုံးလို့ရနိုင်အောင်လမ်းခင်းပေးတဲ့ပထမအဆင့်ဖြစ်ပါတယ်
။ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်အပေါ်ပြည်ပရောက်မြန်မာအရေးလှုပ်ရှားဆောင်ရွက်သူတွေရဲ့အမြင်စုစည်းတင်ပြချက်မှာအပြည့်အစုံကိုနားဆင်ကြရမှာဖြစ်ပါတယ်။အဲဒီနောက်သတင်းပေးပို့ချက်တွေနိုင်ငံတကာသတင်းဆောင်ပါတွေကိုလည်းနားဆင်ကြရမှာပါ။ကဲအခုတော့နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုကိုဇော်မိုးကျော်နဲ့ဒေါခင်မျိုးသက်တို့ကပြောပြပေးကြပါခင်ဗျာ
Ukraine စစ်ပွဲမှာဝင်ရောက်တိုက်ခိုက်နေတဲ့ရုရှားပုဂ္ဂလိကတေဇာတပ်ဖြစ်တဲ့ Wagner Group ဟာမြောက်ကိုရီးယားကတင်ပို့တဲ့စစ်လက်နဲ့ပစ္စည်းတွေကိုလက်ခံရရှိခဲ့ပြီး Ukraine စစ်ပွဲမှာပုံမပါဝင်လာနိုင်တယ်လို့ American သမ္မတအင်ဗျူတော်တာဝန်ရှိသူတွေကကြားသာပရိသတ်မှာပြောဆိုလိုက်ပါတယ်
Today we can confirm that North Korea has completed an initial arms delivery to Wagner.
ရောက်ကိုရီးယားကရုရှား Wagner Group တပ်ဖွဲ့အတွက်ကနဦးပေးပို့တဲ့လက်နက်တွေရောက်ရှိတယ်ဆိုတာကိုကျွန်တော်တို့အတည်ပြုနိုင်ပါတယ်။ပြီးခဲ့တဲ့လတည်းတုန်းက Wagner တပ်ဖွဲ့တွေက Wagner တပ်ဖွဲ့တွေအတွက်ခြေလျင်တပ်မှအသုံးပြုတဲ့ rocket တွေနဲ့ missile တွေမြောက်ကိုရီးယားကနေရုရှားကိုပေးပို့ခဲ့ပါတယ်လို့အင်ဗျူတော်ရဲ့အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရ John Kirby ကသတင်းတောက်တွေကိုပြောဆိုသွားခဲ့ပါတယ်။ဝက်ကနာကုမ္ပဏီရဲ့အကြီးအကဲကတော့ဒီလိုပြောဆိုချက်ကိုညှင်းပစ်လိုက်ပြီးဒါဟာထင်ရှားဆွဆွဲတာဖြစ်တယ်လို့ပြောဆိုပါတယ်။ယူကရိန်းမှာဝက်ကနာတပ်ဖွဲ့ဝင် 9,000 လောက်ပါဝင်နေပြီး 1,000 လောက်ဟာစာချုပ်နဲ့ငှားရမ်းထားသူတွေဖြစ်ပြီးကျန် 4,000 လောက်ဟာရုရှားအချင်းတောင်တဲကနေစုဆောင်းထားတဲ့အချင်းသားတွေဖြစ်တယ်လို့အမေရိကန်လုံခြုံရေးကောင်စီပြောခွင့်ရသူကပြောဆိုပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတည်းတုန်းကတော့မြောက်ကိုရီးယားကရုရှားကိုစစ်လက်နဲ့ပစ္စည်းတွေထောက်ပံ့နေတယ်လို့အမေရိကန်ကပြောဆိုခဲ့တာကိုမဟုတ်မှန်တဲ့အကြောင်းဒီလိုလုပ်ဖို့လည်းအစီအစဉ်မရှိတဲ့အကြောင်းမြောက်ကိုရီးယားကညှင်းဆုပ်ခဲ့ပါတယ
်။ယူကရိန်းနဲ့အမေရိကန်တို့ဟာရုရှားရဲ့စိုးရိမ်မှုကိုလှည့်လျော်ရှုပြီးရုရှားအားပြော့သွားအောင်အမေရိကန်ကလည်းယူကရိန်းကိုစစ်မြေပြင်အဖြစ်နဲ့အသုံးချနေတယ်လို့ရုရှားဘက်ကဆွဆဲလိုက်ပါတယ်။ရုရှားကစစ်ချိန်မြင့်ဖို့အတွက်လုပ်နေတယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီရဲ့ပြောကြားမှုကိုရုရှားဘက်ကအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကဒီပဋိပက္ခအားလုံးဟာတနည်းမဟုတ်တနည်းနဲ့ဆွေးနွေးမှုနဲ့ပဲအဆုံးသတ်မှာဖြစ်တယ်လို့ဒါကိုပြိုင်ဘက်တွေအ мян သဘောပေါက်လေးကောင်းနေပဲလို့ပြောကြားထားတာပါ။မော်စကိုရာရှိတွေကတော့သူတို့အနေနဲ့ယူကရိန်းနဲ့ဆွေးနွေးရေးကိုကိစ္စကိုပယ်ချမထားဘူးလို့မကြသေးမီလာတွေအတွင်းမှာပဲထပ်တလဲလဲပြောကြားထားတာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်အာဏာရှိနေသမျှကာလပတ်လုံးမဆွေးနွေးနိုင်ဘူးလို့ယူကရိန်းသမ္မတဇယ်လန်စကီပြောထားတာအတွက်လည်းစိတ်ပြေရတယ်လို့လည်းပြောပါတယ်။သမ္မတဇယ်လန်စကီရဲ့အမေရိကန်ခီးစဉ်အတွက်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကနေစီးရေးထောက်ပံ့ဖြစ်တဲ့အမေရိကန်ဒေါ်လာ 1.8 ဘီလီယံပေးမဲ့ကိစ္စဟာပြည်ပက္ခကိုပိုးပြီးတော့အဒွန်းရှည်စေတယ်လို့လည်းရုရှားသမ္မတကပြောပါတယ
်။အမေရိကန်စီးနေလွှတ်တော်ကနေလာမယ့်နှစ်အစိုးရအသုံးစရိတ်ဘတ်ဂျက်အတွက်အမေရိကန်ဒေါ်လာ 1.8 ထရီလီယံကိုကြာတာပတင်းတွေတုန်းကအတည်ပြုပေးလိုက်ပါတယ်။ဒီဥပဒေမူကြားမှာပြည်တွင်းအသုံးစရိတ် 982.5 ဘီလီယံအသုံးပြုခွင့်ပြုထားပြီးတော့ကာကွယ်ရေးနဲ့အစိုးရဝန်ကြီးဌာနတွေအတွက် 858 ဘီလီယံအသုံးပြုခွင့်ပြုထားပါတယ်။ဒီဘတ်ဂျက်ဟာလာမယ့်2023ခုနှစ်စက်တင်ဘာလအထိအစိုးရအသုံးစရိတ်ဖြစ်ပါတယ်။ စာမျက်နှာပေါင်း 4,100 ကျော်ပါဝင်တဲ့ဒီဘတ်ဂျက်ဥပဒေမူကြမ်းကိုပြည့်ပြည့်စုံစုံဖြစ်အောင်အချိန်ယူပြင်ဆင်ခဲ့ရတယ်လို့စီးနိတ်လူများစုခေါင်းဆောင်ဒီမိုကရက်အထက်လွှတ်တော်အမတ်ချာရှူမာကပြောဆိုပါတယ်ဒီဥပဒေမူကြမ်းကို68မဲ29မဲနဲ့အထက်လွှတ်တော်မှအတည်ပြုခဲ့ပြီးအောက်လွှတ်တော်မှနောက်ဆုံးအတည်ပြုနိုင်ဖို့လွှဲပြောင်းပေးမှဖြစ်ပါတယ်တမရလက်မှတ်ထိုးရင်တော့ဒီဥပဒေဟာအတည်ဖြစ်လာမှဖြစ်ပါတယ်လွတ်တော်အမတ်တွေဟာလာမယ့်တောက်ကြနေ့တကောင်းရန်အချိန်မှာအစိုးရရည်ရည်ဆိုင်ရတဲ့အဖြစ်နဲ့မကြုံခင်ဘတ်ဂျက်အတည်ပြုနိုင်မှုအလျင်အမြန်လှုပ်ဆောင်နေကြပါတယ်။ပြီးခဲ့တဲ့ပုတ်ထူးနေ့တုန်းကတော့အမေရိကန်ပြည်ထောင်စုကိုပထမဆုံးကြာရောက်လည်ပတ်တဲ့ယူကရိန်းသမ္မတဇယ်လင်စကီကိုလေကြောင်းရန်ကာကွယ်ရေးပစ်ထရော့ဒုံးခွင်ဒုံးနဲ့အပါအဝင်ဒေါ်လာ1ဘီလီယံဘိုးလောက်အကူအညီတွေပေးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကယူကရိန်းရဲ့ခုခံစစ်အတွက်ဒေါ်လာ 19.19 ဘီလီယံကျော်ဘိုးထောက်ပံ့ပေးထားပြီးဖြစ်ပါတယ်။
ဂျပန်နိုင်ငံမှာနျူကလ িয়ার တပ်ပေါင်းဖို့ရဆက်ပြီးထားမယ့်အစီအစဉ်ကိုအစိုးရကအကြံပေးနေတဲ့မှာချမှတ်လိုက်ပါတယ်။လက်ရှိတပ်ပေါင်းဖို့ဟောင်းနေနေမှာအစ်စ်ကိုအစားထိုးဖို့နဲ့နောက်ထပ်တပ်ပေါင်းဖို့အစ်စ်တွေထပ်ပြီးဆောက်လုပ်ဖို့လည်းပါဝင်ပါတယ်။ဒါဟာဖူကူရှိမားနျူကလ িয়ার ဓာတ်ပစ္စည်းကိုပျက်စီးမှုကြောင့်အန္တရာယ်ကြုံခဲ့ရတဲ့ဂျပန်နိုင်ငံအတွက်အနည်းငယ်ဆိုရင်ထောက်လုပ်မှုရဆိုင်မှုစီစဉ်ခဲ့ရကနေအခုအဓိကအပြောင်းအလဲကြီးတစ်ခုလုပ်လိုက်တာပါ။ကမ္ဘာတစ်လွှာလုံစားစီရှားပေါင်းမှုနဲ့ရင်ဆိုင်နေရပြီးတော့ကုန်စည်နှုန်းကြီးမြင့်လာတဲ့ဖန်လွင်တန်းကိုထုတ်လွှင့်မှုတွေရှော့ချဖို့အတွက်ဖိအားပေးမှုတွေတိုးလာတဲ့အတွက်နျူကလ িয়ার စွမ်းအင်ထုတ်လွှင့်ရေးကိုပြန်ပြီးဆပ်ဖို့အတွက်ဂျပန်ခေါင်းဆောင်တွေဆုံးဖြတ်ကြတာဖြစ်ပါတယ်။အခုချက်တပရင်းတွေထုတ်ပြန်လိုက်တဲ့ကြေညာချက်အရဂျပန်နိုင်ငံဟာလက်ရှိဓာတ်ပေါင်းဖို့တွေကိုအတက်နိုင်ဆုံးများများသုံးမှာဖြစ်တယ်လို့သူတို့ကအသုံးပြုနိုင်တဲ့တက်တန်းတွေကိုလည်းအနှစ်60ကျော်သုံးနိုင်အောင်လုပ်ဖို့ဖြစ်ပါတယ်။ဂျပန်ဆိုကခင်မီအစ်စ်မြန်ဓာတ်ပေါင်းမှုအစ်စ်တည်ဆောက်ဖို့ပါလုပ်မယ်လို့လည်းပြောပါတယ်။ဂျပန်ကဓာတ်ပေါင်းမှုအများစုကတက်တန်းအနှစ်30ကျော်နေပါပြီ။၄ခုကအနှစ်40ကျော်နေပြီဖြစ်ပြီးသူတို့ကိုအသုံးပြုခွင့်တော့ချထားပြီးဖြစ်ပါတယ်။အခုထုတ်ပြန်တဲ့မူဝါဒအတိအရဓာတ်ပေါင်းမှု20လောက်တဲ့အစ်စ်မြန်ဓာတ်ပေါင်းမှုတွေနဲ့အစားထိုးလှုပ်ဆောင်တော့မှာဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်ဖူကိုရှိမာဖူမီယိုကီရှိတာကတော့သူ့ရဲ့မူဝါဒကိုကက်ဘိနက်အဖွဲ့အတည်ပြုချက်ရယူမှာဖြစ်ပြီးတော့လိုအပ်တဲ့ဥပဒေတွေပြဋ္ဌာန်းဖို့အတွက်လွှတ်တော်ကိုတင်သွင်းမယ်လို့ပြောပါတယ်။
ဒီအမေရိကန်တံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်တောက်ကြနေမနက်ဖြန် VOA ရဲ့သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီကနေမြန်မာပြည်ထနာဖြစ်ရှင်းနိုင်ရေးဆုံးဖြတ်ချက်ချခဲ့ပြီးနောက်တစ်နေ့မှာပဲအရှိတောင်အာရှနိုင်ငံသားရေးဝန်ကြီးတချို့ဇာတာပရိနေတုံကထိုင်းနိုင်ငံမှာအလို့သဘောတွေ့ဆုံပြီးဒီအစည်းအဝေးကိုမြန်မာစစ်ကောင်စီနိုင်ငံသားရေးဝန်ကြီးနဲ့အဖွဲ့လဲတက်ရောက်ခဲ့ကြောင်းထိုင်းအစိုးရတာဝန်ရှိသူတွေကထုတ်ပေါ်ပြောဆိုပါတယ်အစည်းအဝေးမှာမြန်မာနိုင်ငံပြည်ထနာဖြစ်ရှင်းအာဆီယံသဘောတူညီချက်900ကိုအကောင့်အထည်ဖော်နိုင်ဖို့အထောက်အကူဖြစ်မဲ့နီလန်းတွေကိုဆွေးနွေးခဲ့ကြသလိုမြန်မာနိုင်ငံမှာလိုအပ်နေတဲ့လူသားချင်းစာနာမှုအထောက်အကူပေးနိုင်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကန်ထနာပရာတာချိုက်ကပြောဆိုပါတယ်ဒီအစည်းအဝေးကိုထိုင်းနိုင်ငံကလက်ခံကျင်းပတာပြီးထိုင်းလာအိုဗီယက်နမ်ကမ်ဘောဒီးယားနဲ့မြန်မာစစ်ကောင်စီကိုယ်စားလှယ်တွေတက်ရောက်ခဲ့ပါတယ်ဒါပေမဲ့အင်ဒိုနီးရှားမလေးရှားစင်ကာပူဖိလစ်ပိုင်စတဲ့နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေတက်ရောက်တာကိုတော့မတွေ့ရပါဘူးမြန်မာနိုင်ငံဆိုင်ရာအာဆီယံမူ၅ချက်ချမှတ်ခဲ့တဲ့တနစ်ကျော်ရှိပြီဖြစ်ပေမဲ့မြန်မာစစ်ကောင်စီဘက်ကပူးပေါင်းဆောင်ရွက်မှုမရှိတဲ့အတွက်မအောင်မြင်ဘူးလို့မြန်မာရေးဆောင်ရွက်သူတွေကပြောဆိုထားပါတယ်။ပြီးခဲ့တဲ့ဗုဒ္ဓနေ့မှာမြန်မာနိုင်ငံကပဋိပက္ခတွေဖြည့်ရှင်းနိုင်ရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကနေလှုပ်ဆောင်ရောက်မဲ့နီလာနေကိုသဘောတူဆုံးဖြတ်ခဲ့ပါတယ်။အဲ့ဒီအထက်မှာအာဆီယံမူ၅ချက်အတိအကျအကောင့်ထည့်ဖို့ရေးအကြမ်းဖက်တိုက်ခိုက်မှုတွေချက်ချင်းရရင်းနဲ့ဒေါအောင်ဆန်းစုကြည်သမရဦးဝင်းမြင့်အပါအဝင်မတရားဖမ်းဆီးထားသူတွေကိုပြန်လွှဲရေးစတာတွေကိုသဘောတူဆုံးဖြတ်ခဲ့ကြပါတယ
်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေကအမျိုးသမီးတွေတက်ကတော်တက်ခွင့်ကိုပိတ်ပင်လိုက်တဲ့အတွက်အမျိုးသမီးတွေကိုပညာသင်ယူခွင့်နဲ့အလုပ်လုပ်ခွင့်ပေးဖို့အာဖဂန်တက်ကြွလှုပ်ရှားသူအမျိုးသမီးတွေနဲ့ကျောင်းသူတွေကချက်စပရင်းနေမှာကာဘူးတန်ခါနဲ့နန်ဂဟာပြည်နယ်တွေမှာဆန္ဒပြကြပါတယ်မွတ်စလင်ကောင်းစီပေါ်ဆီထားတဲ့အမျိုးသမီးတွေဟာလူတိုင်းလူခွင့်ရဖို့အတွက်ကြွေးကြော်ရင်ကာဘူးမြို့ရအနောက်ပိုင်းကလမ်းမတွေမှာခြေတက်ဆန္ဒပြကြတာဖြစ်ပါတယ်ဒီလေသဟာအာဖဂန်ကတက္ကသိုလ်ကြီးတွေတည်ရှိတဲ့နေရာလည်းဖြစ်ပါတယ်ဒီဆန္ဒပြမှုတွေကိုအာဖဂန်လုံခြုံရေးတာဝန်ရှိသူတွေကအမြန်တားမြစ်လိုက်တယ်လို့အမျိုးသမီးအ ਨੇ ဆုံး9ဦးနဲ့အမျိုးသား2ဦးလောက်အဖမ်းခံခဲ့ရတာဖြစ်ပါတယ်အခုအဖမ်းခံရသူတွေက2ဦးတော့ပြန်လွတ်လာပြီလို့အမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေနဲ့နှိစက်တဲ့တိုင်ဝမ်ကပြောပါတယ် အမျိုးသမီးဆန္ဒပြသူတူကတော့ဆန္ဒပြသူတချို့ဖမ်းခံရပေမဲ့သူတို့ဟာရပိုင်ခွင့်အတွက်ဆက်ပြီးတိုက်ပွဲဝင်သွားမယ်လို့ VOA ကပြောပါတယ်။အမျိုးသမီးရတက္ကသိုလ်ဝင်ခွင့်ပိတ်ပင်တဲ့အမိန့်ကိုဒီဇင်ဘာ20တက္ကသိုလ်ဆန္ဒပြပွဲနောက်ဆုံးရက်မတိုင်ခင်တက်မှာပဲထုတ်ပြန်ခဲ့တာဖြစ်ပါတယ်။အာဖဂန်အနောက်ပိုင်းကနန်ဂဟာမြို့မှာတော့အမျိုးသားတက္ကသိုလ်ကျောင်းသားတချို့ကဒီကြေညာချက်ကိုတပိတ်မှောက်တဲ့အနေနဲ့ဆန္ဒပြပွဲကိုဆက်ပြီးမဖြေခဲ့ကြပါဘူး။
တရုတ်မှာ COVID-19 ပြန်လည်ဖြစ်ပွားနေတဲ့အခြေအနေတွေကိုသိလိုတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကကြားသားပရင်းနေမှာပြောဆိုလိုက်ပြီးကာကွယ်ဆေးတွေလိုအပ်ပါကကူညီထောက်ပံ့ပေးမယ်လို့ပြောဆိုပါတယ်။တရုတ်ပြည်အပါအဝင်နိုင်ငံတိုင်းမှာကာကွယ်ဆေးထိုးဖို့အရေးကြီးပါတယ်။ COVID စံတမှုကူတာပေးမှုဟာလည်းအရေးကြီးတယ်လို့မင်းပြည်တိုင်းပြည်မှာတွေ့ကြုံနေရတဲ့အခြေအနေတွေကိုတစ်ကဘာလုံးကိုအတိပေးဖို့ဟာလည်းအရေးကြီးပါတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ကိုဗစ်ရောဂါရဲ့ရိုက်ခတ်မှုဟာတရုတ်ပြည်တပြည်တည်းတွင်ခံစားရမှာမဟုတ်ပဲတစ်ကမ္ဘာလုံးခံစားရမှာပါဒါကြောင့်တရုတ်မှာဘာတွေဖြစ်နေလဲဆိုတာကိုကျွန်တော်တို့သိလိုပါတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုပါတယ်တရုတ်ကအမေရိကန်ကိုအကူအညီတောင်းခံမျိုးကောင်းခံတာမျိုးမရှိပဲကိုပိုင်ထုတ်လုပ်တဲ့ကိုဗစ်ကာကွယ်ဆေးကိုသာအသုံးပြုပါတယ်နိုင်ငံတကာကျွမ်းကျင်သူတွေကတော့တရုတ်လုပ်ကိုဗစ်ကာကွယ်ဆေးဟာအမေရိကန်လုပ်ကာကွယ်ဆေးတွေလောက်ထိရောက်မှုမရှိဘူးလို့သုံးသပ်ပြောဆိုထားပါတယ်ဝင်ကြီးဘလင်ကင်ဟာလာနှစ်နိုင်ငံတင်းမာမှုတွေဖြစ်လျှော့နိုင်ရေးအတွက်လာမယ့်2023ခုနှစ်နှစ်စံပိုင်းမှာတရုတ်ကိုသွားရောက်ဖို့ရှိနေပြီးတရုတ်ရဲ့ကိုဗစ်ဖြစ်မှဖြစ်ပွားမှုကိုကူညီတာဟာလူသားချင်းစာနာမှုကြောင့်ဖြစ်တယ်လို့တိုင်းပြည်အကျိုးဆေးဝါးတွေကြောင့်လည်းဖြစ်တယ်လို့ပြောဆိုခဲ့ပါတယ
်။ American ပြည်တော်စုမှာပုံမှန်မဟုတ်ဘဲနဲ့ပြင်းထန်တဲ့ဆောင်းရာသီမုန်တိုင်းကြားရောက်မှာဖြစ်တဲ့အတွက်လာမယ့်3ရက်အတွင်းနိုင်ငံ3ပုံ2ပုံလောက်မှာနှင်းတွင်အပြင်းထန်ကြတာ၊လေပြင်းတိုက်တာ၊အန္တရာယ်ဖြစ်လာအောင်အပူချိန်ရော့ကြတာတွေပါဝင်တဘာဝဘင်းရည်နဲ့ကျုံရနိုင်တယ်လို့ချက်စပရင်းနေမှာ American NWS မိုးလေဝသဌာနကထုတ်ပြန်ကြေညာပါတယ်။မုန်တိုင်း American ပြည်တော်စုအလဲပိုင်းနဲ့အရှေ့ပိုင်းတစ်လျှောက်ပြည်နယ်တွေမှာအဓိကကျရောက်နိုင်တယ်လို့သတိပေးပါတယ်။တချို့နေရာတွေမှာလက်ရှိလေတိုက်နှုန်းကတနအီကို18မိုင်နှုန်းကနေမိုင်30ထိတိုက်ရနေတနအီကိုမိုင်60ကျော်ထိတိုက်ခတ်လာနိုင်ပြီးတော့အပူချိန်ကလည်းရေကဲမှတ်အောင်အနှုတ် 45 degree centigrade ထိကျနိုင်တယ်လို့ NWS ကသတိပေးပါတယ်။ရာသီဥတုဟာအလွန်ဆိုးဝါးနိုင်တဲ့အတွက်သတိထားကြဖို့သမရဂျိုးဘတ်တင်ကသတိပေးပါတယ်။လောလောဆယ်အချိန်ထိကန်တက်ကီ၊မစ်ဇရီ၊အိုကလာဟိုမာ၊ဂျော်ဂျီယာနဲ့မြောက်ကလိုရိုင်းနားပြည်နယ်တွေမှာအရေးပေါ်စီမံတွေလုပ်နေပြီးတော့တခြားပြည်နယ်တွေမှာလည်းစတင်လှုပ်ဆောင်နေပြီဖြစ်ပါတယ
်။တရင်းနေကိုကိုစုံမိုးကျော်နဲ့ဒေါခင်မျိုးသက်တို့ကပြောပြပေးတာဖြစ်ပါတယ်။VOA America အသံကတောက်ကြာနေမနေ့ကအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးသတင်းစူးစီးတင်ပြချက်သတင်းပေးပို့ချက်နဲ့နိုင်ငံတကာသတင်းဆောင်ပါတွေကိုတင်ဆက်ပေးပါမယ်။ပထမဦးဆုံးအနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကျောက်တော်မြို့နယ်အတွင်းစစ်ပြေးဒုက္ခသည်စခန်းတစ်ခုကိုစစ်ကောင်စီကတနက်ပစ်ဖောက်ဝင်ရောက်ပြီးစစ်ဆေးရှာဖွေတာတွေလုပ်နေတယ်လို့ဒုက္ခသည်တွေကပြောပါတယ်။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းဒေသတချို့ကဒုက္ခသည်တွေဟာတိုက်ပွဲတွေရနာထားတယ်ဆိုပေမဲ့အကူအညီတွေရှာပါပြီးစာဝတ်နေရေးတွေခက်ခဲနေတယ်လို့ပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ပြောပြပေးပါခင်ဗျာ
။ရခိုင်မြောက်ပိုင်းကျောက်တော်မြို့နယ်ကလူဦးရေ1600ကျော်နေထိုင်တဲ့မဟာမျက်မှုနှစ်စစ်ဘေးဒုက္ခသည်စခန်းကိုပြီးခဲ့တဲ့ဒီဇင်ဘာလ20ရက်နေ့ကစစ်ကောင်စီတပ်သားတွေတနက်ပစ်ဖောက်ပြီးတော့ဝင်ရောက်စစ်ဆေးသွားတယ်လို့စခန်းသွင်းမှာနေထိုင်တဲ့စစ်ဘေးဒုက္ခသည်တွေကပြောပါတယ်။မဟာမျက်မှုနှစ်ဖျားပေါ်မှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ကတပ်သားတဦးထွက်ပြေးသွားတာကြောင့်အခုလိုတနက်ပစ်ဖောက်ပြီးတော့စစ်ဘေးဒုက္ခသည်စခန်းကိုဝင်စစ်တာဖြစ်တယ်လို့မဟာမျက်မှုနှစ်စစ်ဘေးဒုက္ခသည်စခန်းတာဝန်ခံကိုရောကမိန့်ပါတယ်
။ဟုတ်ပါရဲ့စိတ်လာပါရဲ့ရောင်း20လုံးလုံးကိုဝင်လို့စိတ်လာပါဘူး။သူတို့ကလူတယောက်နေမှုသာထွက်ပြေးလာလို့
ဘယ်ကော။20ရင်းနေကတော့ဝင်ပြီးစစ်ပါတယ်။သူတို့ဘက်ကလူတယောက်ထွက်ပြေးသွားတယ်လို့ကြားတယ်။အဲ့ဒါကိုဒုက္ခသည်စခန်းကိုဝင်ပြီးတော့လာစစ်တာပါ။ဘာမှတော့မလုပ်ပါဘူး။လူဘယ်နှယောက်ရှိလဲဆိုပြီးတော့မေးတဲ့ပုံစံမျိုးပါ။တနက်တွေတော့3-4ကောက်လောက်ပြစ်သွားပါတယ်လို့ရခိုင်တို့ပြောသွားတာပါ။လက်ရှိမှာတော့မဟာမျက်မှုနှစ်စစ်ဘေးဒုက္ခသည်စခန်းမှာလူဦးရေ1600ကျော်လောက်နေထိုင်နေကြတယ်လို့စာနယ်ရိက္ခာအပါအဝင်အနှွေးတွေနဲ့ဆောင်တွေလိုအပ်နေတယ်လို့လည်းစခန်းတာဝန်ခံကိုရောကမိန့်ပါတယ်
။စာဝတ်နေရေးကတော့အခက်အခဲရှိပါတယ်ဗျာ။ဒီကအခုဆိုရင်နေပြီးတော့ဆောင်ရသည်ဖြစ်တဲ့အတွက်စာဝတ်နေရေးလိုအပ်တယ်။
စာဝတ်နေရေးကတော့အခက်အခဲရှိပါတယ်။အခုကဆောင်ရသည်ဖြစ်တာကြောင့်စာဝတ်နေရေးအရေးကြီးတယ်လို့အနှွေးတွေအင်ဂျီတွေဆောင်တွေလိုအပ်နေပါတယ်။အခုလိုအခက်အခဲဖြစ်နေတဲ့အချိန်မှာပြည်တွင်းပြည်ပကအလူရှင်တွေကဝိုင်းဝန်းပြီးတော့ကူညီပေးစင်ကြပါတယ်လို့ရခိုင်လူပြောသွားတာပါ။ရခိုင်မြောက်ပိုင်းမှာစစ်ကောင်စီကအပြစ်ရက်ထားတယ်ဆိုပေမဲ့စစ်ကောင်စီတပ်ကရိခာနဲ့လူဝင်အားတွေဖြည့်တင်းနေတာကြောင့်တိုက်ပွဲပြန်ဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။ဒါအပြင်စစ်ကောင်စီကရခိုင်မြောက်ပိုင်းမှာ K-9 ခီးသွလာခွင့်နေနဲ့စာနယ်ရိခာတည်ယူခွင့်တွေကိုကန့်သက်ထားတာကြောင့်စစ်ဘေးဒုက္ခသည်တွေအပါအဝင်ဒေသခံတွေလည်းအခက်အခဲကြုံနေရတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်ဘက်ကသတင်းပြီးတော့ဆက်လက်ပြီးသတင်းစုစည်းတင်ပြချက်တပုတ်ကိုပြောပြခြင်းပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကထုတ်ပြန်လိုက်တဲ့ဆုံးဖြတ်ချက်အမှတ် 1669 ထဲမှာအကြမ်းဖက်မှုတွေရပ်ဆဲဖို့နဲ့ဒေါအောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေအားလုံးပြန်လွှတ်ပေးဖို့စတဲ့အချက်တွေပါဝင်လာတဲ့ပတ်သက်ပြီးပြည်ပမှာရောက်ရှိနေတဲ့မြန်မာဒီမိုကရေစီအရေးဝေဖန်သုံးသပ်သူတွေကဒါဟာထူးခြားတဲ့အောင်မြင်မှုအဖြစ်မြင်ရပါတယ်။ဒါနဲ့ပတ်သက်ပြီးကျွန်တော်ကပဲဆက်သွယ်စုစည်းပြောပြပေးပါမယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကဒေါအောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေချက်ချင်းလှုပ်ပေးရေးအကြမ်းဖက်မှုတွေရပ်ဆိုင်းရေးနဲ့အာဆီယံအရှိတောင်အရှာအသင်းကြီးကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုလိုက်နာရေးစတဲ့အချက်တွေပါဝင်တဲ့ဆုံးဖြတ်ချက်အမှတ် 1669 ဟာထူးခြားအောင်မြင်မှုတစ်ရပ်ဖြစ်တယ်လို့အခုအခါအမေရိကန်ပြည်ထောင်စုမှနေထိုင်နေတဲ့1990ရွေးကောက်ခံ NLD လွှတ်တော်ကိုယ်စားလှယ်ဒေါက်တာတင့်ဆွေကပြောပါတယ်
အမှားချက်ကတော့ညီကောင်စီကခုလိုဆုံးဖြတ်ချက်ချနိုင်ခြင်းဟာမြန်မာနိုင်ငံအရေးမှာကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ထူးခြားဆုံးသောတုတ်တက်ပြောင်းလဲမှုတစ်ခုဖြစ်တယ်ကျွန်တော်မြင်ပါတယ်ကျွန်တော်တို့အရင်ရင်ကနှစ်ပေါင်း20ကျော်ကျူးစားခဲ့ပြီမယ်ဒီအစဉ်မျိုးဒီပုံစံမျိုးကုလသမဂ္ဂလူမျိုးရေးကောင်စီကကျွန်တော်မရခဲ့ဘူးနောက်တစ်ချက်ကတော့ကုလသမဂ္ဂလူမျိုးရေးကောင်စီအမြဲတမ်းအဖွဲ့ဝင်တနည်းဗီတို၃ခုရှိနေတယ်တရုတ်နဲ့ရုရှားကမဲမပေးပဲနေခြင်းဟာလေထူးခြားချက်တစ်ခုစစ်ကောင်စီအင်တာမအားကိုးလာတဲ့စစ်ကောင်စီကိုရုရှားနဲ့တရုတ်တို့ရဲ့ထောက်ကူမှုဟာအရင်ကပိုးပြီးကျဆင်းလာတယ်လို့ကျွန်တော်မြင်ပါတယ်နောက်တစ်ဆက်ထဲမှာအာဆီယံရဲ့ဘုံသဘောတူညီချက်၅ချက်ကိုကုလသမဂ္ဂရော EU ရောအမေရိကန်ပြည်ထောင်စုရောကနောက်ကပံ့ပိုးပေးထားကြတယ်။အဲ့တော့ဒီအချက်ကမပြင်းနိုင်ဘူး။အောင်လည်းမအောင်မြင်ဘူး။ရှေ့လည်းမရောက်ဘူးအနေထားပေါ့။အာဆီယံနီလန်းဖော်မြူလာကအသက်ရှာဖို့လိုလာပြီလို့ကျွန်တော်ကမြင်ပါတယ်ခင်ဗျာ
။ဆက်လက်ပြီးအမေရိကန်ပြည်ထောင်စုမီရှိဂန်ပြည်နယ်မှာနေထိုင်ပြီးမြန်မာဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတဦးဖြစ်တဲ့သမားတော်ကြီးဒေါက်တာတန်းနိုင်ဦးကလည်းကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်ချက်ဟာမြန်မာနိုင်ငံအတွက်ကြီးမားတဲ့အရေးတစ်ခုဖြစ်ပြီးနောက်တဆင့်အနေနဲ့လိုအပ်ရင်ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းရေးတပ်ဖွဲ့တွေဆေလွတ်ပေးနိုင်တဲ့အဆင့်အထိဖြစ်ကောင်းဖြစ်လာနိုင်တဲ့ရှေ့ပြေးခြေလှမ်းတရဖြစ်တယ်လို့ရှုမြင်ကြောင်းပြောပါတယ်
ဆုံးဖြတ်ချက်ပေါ့နော်လုံခြုံရေးကောင်စီကနေထွက်လာတာဟာဒါအရေးတစ်ခုကျွန်တော်တို့ကြိုးစိုးဝမ်းမြောက်ရမှာဖြစ်ပါတယ်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်တဲ့မြန်မာနိုင်ငံကလိုက်နာမှာဖြစ်ပါတယ်။အတွက်နောက်ဆက်အနေနဲ့လုံခြုံရေးကောင်စီအနေနဲ့လိုအပ်မယ်ဆိုလို့ရှိရင်ငြိမ်းချမ်းရေးတပ်ဖွဲ့တွေလွှတ်ပိုးလို့ sanction တို့စစ်စင်ရေးအဖွဲ့အထိအားလုံးထိသူတို့လိုက်လုံးမယ်ဆိုလို့ရှိရင်ဆက်ပြီးတော့လုံးလို့ရနိုင်အောင်လမ်းခင်းပေးတဲ့ပထမအဆင့်ဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်အပါဝင်တော်တော်များများအမြင်ကတော့အဲ့ဒီလောက်ထိဖြစ်ဖို့ကတော့နည်းနည်းတကယ်လက်တွေ့ဖြစ်ရောက်ဖို့ကတော့ကျွန်တော်တို့နည်းနည်းလိုပါအောင်မယ်လို့ထင်ပါတယ်။ဟုတ်မယ်ဒါပေမဲ့တခုပြောလို့ရတာတော့အရင်ကအမြဲကန့်ကွက်ခဲ့တဲ့တရုတ်ငယ်ရုရှားကဒီတစ်ခါမှမကန့်ကွက်ဖင်းနဲ့ပြီးထိုင်ပြီးနေတဲ့ဆိုတော့သူတို့ကိုနိုင်လေကျွန်တော်တို့ဆက်ဆိုးရပေါ်ကိုစိတ်ကုံစားပြူလာပြီးတိတ်ပြီးတော့အရင်လိုမထောက်ခံကျင်တော့ဘူးလို့တုံ့တက်လို့ရတယ်လို့အများထင်မြင်ကြပါတယ်ဒီလုံခြုံရေးကောင်စီမှပါတဲ့မြန်မာအရေးကိုလိုလားတဲ့မိတ်ဆွေနိုင်ငံတွေကနေတဆင့်အဲ့မိတ်ဆွေနိုင်ငံတွေမှာနေနေတဲ့မြန်မာနိုင်ငံသားတွေကလည်းကိုယ်ဆိုင်ရာအဆိုးရတွေကိုစုံစုပ်ပေးခြင်းအဖြစ်ဒီနိုင်ငံတွေကဆက်ပြီးတော့ဖိအားပေးဖို့ကျွန်တော်တို့လှုပ်ပေးတင်ပါတယ်လို့မြင်ပါတယ်ကျွန်တော်တို့
ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 1669 ကိုဗြိတိန်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာတန်အမတ်ကြီးဘာဖရာဝုဒ်ဝတ်ကအဆိုတင်သွင်းခဲ့တာဖြစ်ပြီးအဖွဲ့ဝင်15နိုင်ငံအနက်12နိုင်ငံကထောက်ခံပြီးအမြဲတမ်းအဖွဲ့ဝင်ဗီဒိုအာနာပိုင်ဆိုင်တဲ့တရုတ်နဲ့ရုရှားတို့နဲ့အတူအိန္ဒိယကတော့မဲမပေးပါဘူးမကြာခင်ရပိုင်းကလည်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးအမေရိကန်အမျိုးသားဆိုင်ရာကာကွယ်ရေးဥပဒေမူကြမ်း NDAA ကိုလည်းလွှတ်တော်နှစ်ရပ်စလုံးကသဘောတူညီပြီးမြန်မာနိုင်ငံက EAO တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ PDF ပြည်သူ့ကာကွယ်ရေးဒေသန္တရတပ်ဖွဲ့တွေကိုလက်နက်မဟုတ်တဲ့အကူအညီပေးအပ်ဖို့ဆုံးဖြတ်ချက်ချမှတ်ထားတာဟာလည်းသမရဂျိုးပိုင်တင်လက်မှတ်ထိုးပြီးရင်အတီးဖြစ်တော့မှာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းစုစည်းတင်ပြချက်အပြီးမှာတော့နိုင်ငံတကာသတင်းဆောင်ပါတပုတ်ကိုလည်းပြောပြခြင်းပါတယ်။ကမ္ဘာကာယောဂါအဖြစ်သတ်မှတ်ထားတဲ့ COVID-19 ကူးစက်ရောဂါဟာအခုအခါမှာဒေသအလိုက်ကူးစက်ပြန့်နှံ့တဲ့အနေအထားဖြစ်လာချိန်မှာပဲတရုတ်နိုင်ငံမှာတော့ကူးစက်မှုတွေကပိုတိုးလာနေပါတယ်။ဒါဟာလူသန်းနဲ့ချီသေဆုံးတဲ့အထိဖြစ်လာနိုင်တယ်လို့ခန့်မှန်းနေကြသလို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကလည်းအခြေအနေတွေဟာတိတ်ကိုစိုးရိမ်စရာကောင်းနေတယ်လို့ပြောပါတယ်။ဘာကြောင့်မှလဲ။ဒေါက်ကင်မျိုးသက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
။ COVID-19 အတွက်ပြင်းထန်တဲ့ကန့်သတ်မှုတွေခြားထားရတာကနေရုပ်ရည်ပြန်ပြီးရုပ်သိမ်းလိုက်တဲ့လူရည်ထူထပ်တဲ့တရုတ်နိုင်ငံမှာမကြသေးခင်ကပဲကူးစက်မှုရုပ်ချီးတိုးလာတာတွေ့ရတယ်လို့ဒီလိုကူးစက်မှုကနေလမ်းမနှစ်ထဲလူပေါင်းတသန်းချော်လောက်တည်ဆွန့်ရမယ်အန်ဒီယန်နဲ့ရင်ဆိုင်ရနိုင်တယ်လို့ခန့်မှန်းနေကြတာပါ။တရုတ်နိုင်ငံရဲ့ကိုဗစ်ဆိုင်ရာလှုပ်ဆောင်နေမှုတွေကိုကြည့်ရင်တရုတ်နိုင်ငံဟာကိုဗစ်ကူးစက်ပြန့်ပွားမှုတဟုန်တိုးတိုးပွားတာနဲ့ရင်ဆိုင်ရနိုင်တဲ့အတွက်အထူးစိုးရိမ်တယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကပြောပါတယ
် WHO is very concerned over the evolving situation in China
တရုတ်နိုင်ငံမှာဒီရောဂါဖြစ်ပွားမှုတွေဆိုးဆိုးဝါးဝါးတိုးလာတာနဲ့အတူအခြေအနေတွေကလည်းပြောင်းလဲလာနေတာကို WHO ကအထူးစိုးရိမ်ပါတယ်နိုင်ငံတွင်းကအန္တရာယ်ကြီးတဲ့အခြေအနေကိုအပြည့်စုံသိနိုင်ဖို့အတွက်ဒီယောဂါရဲ့ပြင်းထန်မှုဆေးရုံတက်ရမှုနဲ့အထူးကုသဌာန ICU ကိုပို့ဖို့လိုမလို့ဆိုတဲ့စတဲ့အချက်တွေကို WHO ကအခုထက်အသေးစိတ်ပိုသိဖို့လိုသလိုဘာအကူအညီတွေလိုအပ်တယ်လဲဆိုတာကိုလည်းသိဖို့လိုအပ်ပါတယ
်။ American နိုင်ငံ Utah ပြည်နယ်ကို Diagnostic ဆေးသုတေသနဌာနကသုတေသီဒေါက်ကင်ဆာဝင်းပြေကလည်းတရုတ်အာဏာပိုင်တွေအနေနဲ့ COVID ကူးစက်မှုပြန်ပြီးဖြစ်မလာအောင်အစီအစဉ်တွေကိုချထားဖို့လိုအပ်တယ်လို့ပြောပါတယ်။
ပြန်ဖွင့်လိုက်တဲ့အချိန်မှာလာကာကွယ်ဆေးဘယ်လောက်ထိုးထားသလဲထိုးထားတဲ့ဟာကာကွယ်ဆေးရောဘယ်လိုကာကွယ်ဆေးမျိုးကိုထိုးတာလဲဟိုကာကွယ်ဆေးကိုအဆုံးထိထိုးသလားသေးအောင်သလားမအောင်လားပေါ့နော်ရုပ်ပြည်မှာ90ရာခိုင်နှုန်းကျော်တော့လူဦးရေကတဲ့ကာကွယ်ဆေးထိုးထားပြီးသားလို့ပြောတယ်ဒါပေမဲ့တခါတစ်ချိန်တည်းမှာပဲအသက်80ကျော်ကာကွယ်ဆေးထိုးထားတဲ့လူဦးရေကတော့တောင်မရှိဘူးတစ်ချိန်တည်းမှာဖြစ်နေတယ်ပေါ့နော်ဆိုတော့အခါကျတော့တို့ရဲ့ကာကွယ်ဆေးထိုးပေးနိုင်မှုပေါ့ဘယ်လောက်စနစ်ကျသလဲဆိုတာရှိနေတာပေါ့
ဒါအပြင်တရုတ်နိုင်ငံထုတ်ကိုဗစ်ဆေးကိုပဲပြည်သူတွေတုံးခွင့်ရတာကလည်းအခြေအနေကိုစိုးရိမ်စရာဖြစ်စေတယ်လို့ပြောပါတယ်
။နောက်တိုင်းဘက်ကဒီ mRNA vaccine ပဲဖြစ်ဖြစ် AstraZeneca တို့ပဲဖြစ်ဖြစ်တို့ဓာတ်တွေကိုလုံးဝအခုထိခွင့်မပြုသေးဘူး။အခုချိန်အထိပြည်သူတွေကိုတို့ကပြည်ရင်းဖြစ်တို့တရုတ်ကကွယ်ဆေးကိုပဲတို့ပေးထိုးတယ်။ဂျန်နဲ့ဆေးကိုလုံးဝပေးမထိုးဘူး။အဲ့ဒီမှနေတဲ့ဂျာမန်လူမျိုး2000လောက်တို့ကိုထိုးဖို့တို့ကဒီဇင်ဘာ21မှာတို့တင်သွင်းခွင့်ပေးလိုက်တယ်ဆိုပြီးသူတို့ဒါပဲပြောတယ်။ကျန်တဲ့လူတွေအကုန်လုံးဒီပြည်ရင်းဖြစ်ကာကွယ်ဆေးပဲထိုးရမယ်။ပြည်ရင်းဖြစ်ကာကွယ်ဆေးထိုးရဆိုတဲ့အခါမှာလည်းတရုတ်ပြည်ပြည်ရင်းဖြစ်ကာကွယ်ဆေးဆိုတဲ့ဟာကြတော့သူက WHO ကတွေ့တဲ့ဟာမှာသူ90ရာခိုင်နှုန်းလောက်ပဲအာနိသင်ပြတယ်ဆိုတာပေါ့နော်။အဲ့လူကြီးရတဲ့အခါဖြစ်ပြီးသွားတဲ့အခါကျရင်နောက်တိုင်းကဒီ scientifically proven လုပ်ထားတဲ့ဆေးတွေရောတရုတ်ပြည်မှာပေးခွင့်ပြုသလားဒါတွေကကျွန်မတို့မသိရတဲ့ဟာတွေပေါ့
။တရုတ်နိုင်ငံတနိုင်ငံလုံးအတိုင်းအတာနဲ့ကိုဗစ်ကြောင့်သေဆုံးရသူဟာ9200ကျော်ပဲရှိတယ်လို့သတင်းထုတ်ပြန်ထားတာကြောင့်သူ့လူဦးရေနဲ့ပြန်ပြီးတွေ့ရင်သူ့နိုင်ငံသားတက်တန်းမှာ3ယောက်လောက်ပဲသေတာမျိုးဖြစ်နေတယ်လို့လည်းထောက်ပြပါတယ်
။ဒီကိုဗစ်ကြောင့်သေတယ်ဆိုတော့သတ်မှတ်ချက်ကကိုဗစ်ဖြစ်ရမယ်ဖြစ်ပြီးတဲ့အခါကျလို့ရှင်ယောဂခံရှိတဲ့လူတွေအားပေါ့နော်နှလုံးယောဂသမားကကိုဗစ်ရတယ်ကိုဗစ်ရပြီးသူကနှလုံးအမောဖောက်ပြီးဆုံးသွားတာဒီကိုဗစ်ကြောင့်မဟုတ်ဘူးဆိုပြီးသူကသတ်မှတ်တယ်။သတ်မှတ်ချက်လေးတွေကဆန်တော့ပြီးတော့ဆေးစစ်ပြီးတော့ဒီ report ပြန်ထုတ်တဲ့ဟာကောအသိနှုန်းသတ်မှတ်တာဒီလွယ်လွယ်နေတဲ့အခါကျတော့ WHO အနေနဲ့ကဒါစီစိုးရိမ်ရတယ်ပေါ့နော်စည်ရင်းနေအတိအကျမသိတဲ့အတွက်ကြောင့်မလို့ variant ကသူတို့အစီအမဖြစ်နေတာ Omicron B.F.7 ဆိုပြီးသူတို့ဖြစ်နေတယ်ဖြစ်နေတဲ့ဒီဟာဒီဘလောက်ထိပြင်းထန်နေတယ်လဲဘလောက်ထိသိနှုန်းဘလောက်ရှိတယ်တခြားနိုင်ငံတွေကိုသူတို့က warning လောက်ရမလားမလောက်ရအောင်လားသူတို့ဒါတွေမသိတော့ဘူးဖြစ်နေတာပေါ့
တရုတ်နဲ့အိန္ဒိယချင်းဖြစ်နေတဲ့မြန်မာနိုင်ငံအတွက်ရောဘာတွေသတိထားတယ်ပါတယ
်မြန်မာနိုင်ငံတို့ကတော့တရုတ်ကကာကွယ်ဆေးတွေကိုရနိုင်တဲ့ဟာကိုသူတို့ရသလိုထိုးခဲ့တာပဲဟိုဘလိုပဲဖြစ်ဖြစ်တော့ကာကွယ်ဆေးကို course ပြအောင်ထိုးထားပြီးအခါကျ booster shot ထိုးထားပေါ့နော်ထိုးထားပြီးလူစုလူဝေးရှောင်းသတိလေးချက်ပြီးတော့နောက်တရုတ်ပြည်မှာဖြစ်နေတဲ့ဒီအပြောင်းလဲတွေကိုယ်လည်းသူတို့အများအားသတင်းလေးတွေနားဆွင့်ထားဖို့တိုက်တွန်းချင်ပါတယ
်။ကမ္ဘာတလွှာကိုဗစ်ကူးစက်မှုတွေဆက်လက်ရှိနေစေဖြစ်တဲ့အတွက်အားဖြင့်ကာကွယ်ဆေးတွေထိုးကြဖို့ WHO ကဆော်ဩနေတယ်လို့ January လဆန်းမှာကိုဗစ်ကြောင့်တည်ဆုံးမှုရာခိုင်နှုန်း90လောက်ရော့ကျသွားတာဟာကာကွယ်ဆေးထိုးထားသူအများစုရှိလာပြီးခံနိုင်ရရှိတဲ့အတိုင်းဝိုင်းဖြစ်လာတာကြောင့်လို့လည်းထောက်ပြခဲ့ပါတယ
်။တရုတ်နိုင်ငံမှာကိုဗစ်ကပ်ရောဂါတွေပိုမိုတိုးပွားဖြစ်ပွားနေတဲ့အကြောင်းဒေါက်ကင်မျိုးသက်ပြောပြပေးတာပါမကြခင်သတင်းဒုတိယပိုင်းမှာတော့ဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ကြရမှာပါအခုဆက်ပြီးတော့နိုင်ငံတကာသတင်းတပုတ်ကိုပြောပြပါမယ်ခရစ်စမတ်နဲ့နှစ်သက်ကူးကာလနီးလာချိန်မှာပဲအမေရိကန်ပြည်ထောင်စုပြည်နယ်တချို့ကိုနှင်းမုန်တိုင်းကြီးဖြတ်သန်းဖို့ရှိနေတာကြောင့်မြမနွယ်ဘွားအမေရိကန်နိုင်ငံသားတွေလည်းစိုးရိမ်နေတဲ့ကြားကကြိုတင်ပြင်ဆင်မှုတွေပြုလုပ်နေကြပါတယ် နှင်းမုံနှိုင်းကြောင့်တချို့ပြည်နယ်တွေမှာအရေးပေါ်အခြေအနေကြီးညာထားသလိုစာတင်ကြောင်းတွေလည်းပိတ်ထားရပါတယ်ဒေသခံမြန်မာတွေနဲ့ဆက်သွယ်ထားတဲ့ကိုညံဝင်းအောင်ကဒီအကြောင်းပြောပြပေးမှာပါခင်ဗျာ
မြောက်ဝင်းရိုးစွန်းကနေတိုက်ခတ်လာတဲ့အေးအေးလှိုင်းကြီးဟာအမေရိကန်အနောက်မြောက်ပိုင်းကနေအလဲပိုင်းပြည်နယ်တွေကိုဖြတ်ပြီးအရှေ့တောင်ပိုင်းဂျော်ဂျီယာပြည်နယ်အထိဖြတ်သန်းတိုက်ခတ်မှာမို့တချို့ပြည်နယ်တွေမှာနှင်းတွေအထူးအထက်ကျပြီးရေတွေပါခဲတဲ့အထိအေးနေမယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်အရှေ့မြောက်ပိုင်းဖြစ်တဲ့မင်နီဆိုတာပြည်နယ်စိန်ပေါ်မြို့မှာနေတဲ့ဦးဇော်ဝင်းမောင်ကတော့သူတို့ပြည်နယ်မှာပြီးခဲ့တဲ့ရက်ကနှင်းတွေအတော်ကျခဲ့ပြီးနောက်ထပ်ဝင်လာမဲ့နှင်းမုန်တိုင်းအတွက်ကြိုတင်ပြင်ဆင်ထားရတဲ့အခြေအနေကိုပြောပြပါတယ်
အဲနှင်းကအခုတော့ရပ်သွားပြီဒါပေမဲ့လုံခဲ့တဲ့မနေ့ကနဲ့တမန်မနေ့ကနဲ့ဆိုလို့ရှိရင်နှင်းကဘလောက်ရှိမလဲဆိုရင်နေရာပေါ်မူတည်ပြီးတော့အဲ၃လေးလက်မနေပြီးတော့မှ၈လက်မ၉လက်မလောက်ထိရှိတယ်လို့ပြောတယ်ဒါဒီမှာကတော့အဲလက်တလော၂ရက်လောက်ကျလိုက်တာကိုပဲ၅လက်မလောက်ရှိတယ်ချော်လဲမှလည်းဆိုးရတာပေါ့လေအဲတော့အေးတန်ကတော့ဘလောက်ရှိလဲဆိုတော့နောက်၂ရက်လောက်အတွက်မှာအဲ minus 30ပေါ့တုံညာအောက်ကိုနှုတ်30လောက်ထိအောင်အေးနိုင်တယ်တဲ့ဒါကြောင့်အင်မတန်ဂရုစိုက်ပြီးနေကြပါပေါ့လေ
ဟုတ်ကဲ့
အဲ့တော့ကျောင်းနေလည်းပဲဟလာစောစောပိတ်တဲ့ကျောင်းနေရှိတယ်လုံးဝပိတ်သွားတဲ့ကျောင်းနေလည်းရှိတယ်ပေါ့
အမေရိကန်မျိုးသားမိုးလေဝသဌာနကကြာသပတေးနေ့အစောပိုင်းထုတ်ပြန်တဲ့သတိပေးချက်အရမုံတိုင်းဟာနိုင်ငံအလဲပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာကြီးမားတဲ့ထိခိုက်ပျက်စီးမှုတွေရှိလာနိုင်တယ်လို့သတိပေးထားတာပါကနေဒါနိုင်ငံနယ်စပ်နဲ့နီးပြီးနယူးယောက်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ဘာဖလိုမြို့မှာနေထိုင်သူလုပ်ငန်းရှင်ဦးမင်းနိုင်ကတော့လျှက်စစ်မီးပြတ်တောက်နိုင်တဲ့သတိပေးချက်တွေအတွက်စိုးရိမ်နေရပြီးစားတော့ရည်အတွက်ကြိုတင်ပြင်ဆင်ထားရတယ်လို့ပြောပါတယ
်။လက်ရှိအချိန်မှာတော့ကျွန်တော်တို့ကအရင်ဘက်ကကြားထားတဲ့စနိုးလက်ကြံတွေကတော့ရှိနေတယ်။တော့အေးတာကလည်းအေးနေတယ်ပေါ့နော်။အဲ့ဒီအပြင်ကိုလာမယ့် weekend မှာစိုးစိုးဝါဝါကြုံရနိုင်တယ်။တနင်္လာမိုင်60နှုန်းလောက်ထိနေတွေတိုက်ပြီးတော့မီးတွေလည်းပြက်မယ်။အဲ့ဒီအတွက်ကြောင့်လက်နေတမီးတွေ၊ဘက်ထရီတွေ၊ဒီဖုန်းတွေစသည်ဖြင့်ပေါ့နော်။အဲ့ဒီဟာတွေ charge လုပ်ထားဖို့သူတို့ကညွှန်ကြားထားတယ်။နောက်ဆုံးဒီရေပိုက်တွေအစပညာရှင်တွေရဲ့ညွှန်ကြားချက်အရဆိုရင်ဒီရေကိုဖြန့်ထားပြီးတော့ဖြည်းဖြည်းချင်းပြကြတာရေပိုက်တွေခဲပြီးတော့လုံးဝမပြောင်းလို့အဲဒီမျိုးတွေအစညွှန်ကြားထားတယ်တောက်ရေကတော့ဟိုရက်တွေပြအစင်းသိမ်းလောက်ထားတယ်မိတွေပြိုင်တော့မှအလွယ်တူစားလို့ရမယ့်ဟာမျိုးတွေပေါ့စနစ်တကျပြင်ဆင်ထားတာ
ဒီဇင်ဘာလ23တောက်ကြနေရောက်ရင်တော့တိုက်ခတ်လာမဲ့အေးအေးလှိုင်းကြီးဟာအသက်အန္တရာယ်ဖြစ်စေလောက်တဲ့အထိအေးလွန်ပြီးတချို့နေရာတွေမှာအနှုတ်လက္ခဏာ45ဒီဂရီဆယ်စီယပ်အထိရောက်သွားနိုင်တယ်လို့မိုးစလပညာရှင်တွေကသတိပေးထားပါတယ်။ဒါဟာရေကဲမှအောက်ထိထိုးကျသွားပြီးပိုအေးခဲ့တဲ့အခြေအနေဖြစ်ပါတယ်။အမေရိကန်အရှေ့ဘက်ခြမ်းမြောက်ကယ်ရိုလိုင်းနားပြည်နယ်မှာတော့လာမယ့်ရက်တွေအတွက်အရေးပေါ်အခြေအနေကြီးညာထားတယ်လို့ရလီမြို့မှာနေထိုင်တဲ့ဦးသိန်းထွန်းစံကပြောပါတယ်။
ကျွန်တော်တို့ပြည်နယ်မှာနော်ကယ်ရိုလိုင်းနားကတော့ရေကဲမှုနဲ့နှင်းမှုဒီရွာပြီးတော့အခက်အခဲကျနေတဲ့အခြေအနေတွေအများကြီးရှိတဲ့အတွက်21ရက်နေ့မှာဂါဗနာရိုက်ကူပါကနေပြီးတော့တပြည်နယ်လုံးကိုအရေးပေါ်စင်ညာထားတာတွေ့ပါတယ်ဆိုတော့အရေးပေါ်စင်ညာထားတဲ့အကြောင်းကအရေးပေါ်စင်ညာလိုက်လို့ရှိရင်သူကပြည်နယ်မှာရှိတဲ့ဘတ်ဂျက်တွေကိုအရေးပေါ်အတွက်ထည့်ထားတဲ့ပတ်စံတွေကိုသုံးစွဲခြင်းလို့ပြီးတော့ကြားအောင်လို့စာရတွေကိုပိတ်ပေးတာလို့အရင်အေးလာပြီးတော့မူခဲ့တဲ့ရေခဲတွေကြားမဲ့ဟာမျိုးကိုကာကွယ်ဖို့အဲပြင်ဆင်နေတာတွေ့ရပါတယ်ခင်ဗျာ
တောက်ကြနေကြရင်နိုင်ငံတဝန်း85ရာဂိုင်းလုံးဟာအေးခဲ့တဲ့ရာသီဥတုနဲ့ရင်ဆိုင်ရလိမ့်မယ်လို့မိုးစလဌာနကခန့်မှန်းထားပါတယ်။ခရစ်မတ်နဲ့နှစ်သစ်ကူးရာသီခရီးသွားလာမှုများတဲ့အချိန်မျိုးမှာအခုလိုအေးအေးလှိုင်းနဲ့နှင်းမုန်တိုင်းဝင်နေတာကြောင့်ကြာသပတေးနေ့မနေ့အစောပိုင်းအထိလေရင်ခရီးစဉ်ထောင်ထဲကြီးဖျက်သိမ်းခဲ့ရပါတယ်။နှစ်ပေါင်း30ကျော်အတွင်းအသက်အန္တရာယ်ဖြစ်စေနိုင်လောက်တဲ့အထိပြင်းထန်စွာကြာရောက်လာတဲ့ဒီနှင်းမုန်တိုင်းအတွက်ဒေသအာဏာပိုင်တွေထုတ်ပြန်တဲ့သတိပေးချက်ကိုအတိအကျလိုက်နာကြဖို့သမ္မတဂျိုးဘိုင်တန်ကလည်းပြည်သူတွေကိုတိုက်တွန်းထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုပြည်နယ်တချို့မှာနှင်းမုန်တိုင်းကြားရောက်တော့မယ့်အကြောင်းကြိုတင်သတင်းပေးပို့ထားတာဖြစ်ပါတယ်ဗီအိုအမေရိကန်တန်ကတောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့မိမိတို့ဒေသတွင်းမှာဖြစ်နေတဲ့ထူးခြားတဲ့သတင်းတွေကိုပေးပို့ခြင်းနဲ့ဒီ oi မှာသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ။
အမေရိကန်တန်ရဲ့2022ခုနှစ်ဒီဇင်ဘာလ23ရက်တောက်ကြာနေမနေ့ကအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ3249တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတွေအနေနဲ့ကတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်၊ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာတို့ကိုနားဆင်ကြရမှာဖြစ်ပါတယ်။ပထမဆုံးဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကဏ္ဍမှာတော့အမေရိကန်ပြည်ထောင်စုဘေးဆိုင်ပြိုပြီးဘဝတရားတည်ရဲ့ကြိုးပမ်းနေတဲ့အမျိုးသမီးတွေအကြောင်းကိုဥအောင်ခင်ကရေးသားထားပြီးကိုညံဝင်းအောင်နဲ့အတူပူရဲတင်ဆက်ထားပါတယ်ခင်ဗျာ
။စစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာငွေရေးစည်းစားသုံးသူတွေများပြားလာကြောင်းသိရပါတယ်ငွေရေးစည်းဝယ်ယူသုံးစွဲတာဟာလေအရင်နဲ့စာရင်အများကြီးလွယ်ကူလာပါတယ်အထူးသဖြင့်ရှမ်းပြည်မြောက်ပိုင်းဒေသမှာမူရည်စည်းစားသုံးမှုအကြီးအကျယ်တိုးပွားလာပါတယ်သုံးစွဲသူတွေမှာအမျိုးသမီးတွေများလာပြီးမိသားစုလိုက်သုံးစွဲတာမျိုးတောင်ရှိနေပါတယ်တကယ်တော့ဘင်းကိုဆေးအဖြစ်နဲ့သုံးစွဲလာတာကြာလာပါပြီဆင်းရဲမွေးတေလာတော့မှရောင်းမှုအတွက်စိုက်ပျိုးလာတာဖြစ်ပါတယ်ရှမ်းပြည်မှာမိသားစု100ရာခိုင်နှုန်းဘင်းဆိုင်တယ်လို့ကုလသမဂ္ဂအဖွဲ့ကဆိုပါတယ်မိသားစုဘိန်းလုံငန်းမှာအိမ်ထောင်ရှင်မအဓိကပါဝင်လာပုံကိုနယ်သာလန်အခြေစိုက် TNI အဖွဲ့ကလွန်ခဲ့တဲ့ February လကစာတမ်းထုတ်ထားပါတယ်မိသားစုဝင်အမျိုးသားတွေအချင်းကြတဲ့အခါမှာကျန်ရစ်သူအမျိုးသမီးကမိသားစုစားဝတ်နေရေးကိုတာဝန်ယူရတာမို့ဘိန်းလုံငန်းမှာအမျိုးသမီးတွေအဓိကပါဝင်လာရတာလို့ဆိုပါတယ်ဒါကြောင့်မို့ကမ္ဘာပေါ်မှာထောင်ချနေတဲ့အမျိုးသမီးတွေမှာ35ရာခိုင်နှုန်းဟာမွေးစေးနဲ့ပတ်သက်နေတယ်လို့ဆိုပါတယ်မွေးစေးအမှုနဲ့ထောင်ထံကြက်ခံနေရတဲ့အမျိုးသမီးဥယေဟာအမျိုးသားဥယေရဲ့15ရာခိုင်နှုန်းလောက်ပိုများနေပါတယ
်ဘိန်းလုံငန်းမှာအမျိုးသမီးပါဝင်တဲ့အခန်းကဏ္ဍဟာတနေရာနဲ့တနေရာမတူကြပါဘူးရှမ်းပြည်နယ်တောင်ပိုင်းပင်လောင်းမြို့နယ်မှာဆိုရင်ဘိန်းဆိုင်ပြိုးတဲ့ဓလေ့ကိုဘိုးစင်ပေါင်ဆက်ရိုးရမပြတ်လှုပ်ကင်လာကြတယ်လို့ဆိုပါတယ်ရိုင်လင်နဲ့ဟိုပိုးမြို့နယ်တွေမှာတော့တိုက်ပွဲတွေကြောင့်အိုးမဲ့အိမ်မဲ့ဘဝရောက်သွားတဲ့အတွက်ဘဝရည်ရည်အတွက်1990ပြည့်လွန်နှစ်ကာလရောက်မှဘိန်းဆိုင်ပြိုလာကြတာပါရှမ်းပြည်အရှေ့ပိုင်းကမိုင်းပင်မြို့နယ်မှာတော့လွန်ခဲ့တဲ့9နှစ်လောက်ကမှဘိန်းဆိုင်ပြိုလာတာသိရပါတယ်ဒီမြို့နယ်တွေအားလုံးဟာဘဝရည်ရည်အတွက်ငွေပူရှာတဲ့အနေနဲ့ဘိန်းဆိုင်ပြိုကြတာဖြစ်ပါတယ်ဟိုပိုးမြို့နယ်ကအိမ်တော်ရှင်မတူဦးဟာစေးပိုးလေးအတွက်တနက်ဖက်ဆိုင်ပြိုခဲ့ပေမဲ့ဝမ်းစာမဖူလုံတော့တဲ့အတွက်ဘိန်းဆိုင်ပြိုလာရတယ်လို့ဆိုပါတယ်
အမျိုးသမီးတွေဟာဘင်းကင်းကိုမသွားမီအိမ်မှုကိစ္စကိုလုပ်ရတာကြောင့်မနေ့အစောကြီးအိပ်ရာထပြီးမိသားစုအတွက်ချက်ပြုတ်ရပါတယ်ဘင်းကင်းအလုပ်ပြီးတော့မှအိမ်ပြန်ပြေးထမင်းချက်ရပြန်လို့ည9နာရီလောက်မှတနေ့တာလုပ်ငန်းပြီးစီးတယ်လို့ဆိုပါတယ်အမျိုးသမီးတွေဟာအခြားသင်းနံတွေကိုလည်းစိုက်ပျိုးကြပါတယ်သူများရဲ့စိုက်ခင်းမှလည်းလုခပေးပြီးအလုပ်လုပ်သူတွေရှိပါတယ်ဒါပေမဲ့ရတဲ့လုခဟာဆံဘုတ်လောက်သာရှိတာမို့ဘင်းမဆိုင်ရင်မဖြစ်လို့စိုက်ရတာလို့စီဆိုင်မြို့နယ်ကအမျိုးသမီးတဦးကပြောပါတယ်ဘင်းစေးကြဆင်းလာတာဟာသူတို့အဖို့တွက်ချီမခိုက်တော့ပါဘူးဒါကြောင့်မို့အမျိုးသမီးတွေဟာမိသားစုစားဝတ်နေရေးအတွက်ကြိုးပမ်းတာနဲ့အချိန်ကုန်တာများပါတယ်အမျိုးသားတွေလိုလူမှုရေးနိုင်ငံရေးမှာလှုပ်ရှားချိန်မရှိကြပါဘူ
းအမျိုးသမီးတွေဟာဘင်းကင်းမှာအချိန်ကုန်ကြတာများပါတယ်ဘင်းအထွက်ကောင်းမှမိသားစုချောင်းလည်မှာမို့ဘိန်းဆိုင်ပြိုးရေးကိုအလွန်ဂရုစိုက်ရပါတယ်ဘိန်းဆိုင်ပြိုးချိန်မှန်ကန်ဖို့နဲ့အခြားသီးနှံတွေနဲ့ရောမသွားဖို့အလွန်သတိထားရပါတယ်ရေနဲ့ဓာတ်မြေဩဇာအလွန်အလောက်ရဖို့ကလည်းအရေးကြီးပါတယ်ပေါင်းတင်ချိန်ဟာလည်းအလွန်သတိထားရတဲ့အချိန်ဖြစ်ပါတယ်ဒါပေမဲ့ရာသီဥတုဖောက်ပြန်မှုကြောင့်မိုးမမှန်လေမမှန်ဖြစ်တာတွေများလာလို့ဘိန်းကင်းတွေပျက်စီးရတယ်လို့သိရပါတယ်ဘိန်းဆိုင်ပြိုးရေးနဲ့ဘိန်းအထွက်ကောင်းရေးမှာအမျိုးသမီးတွေအဓိကပါဝင်ပေမဲ့ဘင်းရောင်းဝယ်ရေးဒါမှမဟုတ်ပို့ဆောင်ရေးမှာတော့အမျိုးသားတွေကသာအဓိကလုပ်ကြပါတယ်။ဒါပေမဲ့ကိုဗစ်ရောဂါကြောင့်သွာလာမှုကျတဲလာတာဟာဘင်းလုပ်ငန်းကိုထိခိုက်ကြဆင်းစေပါတယ
်။မိသားစုတစုရဲ့ဘင်းဆိုင်ကင်းဟာတရေကက12ဧကအထိရှိတတ်ပါတယ်။ကိုပိုင်မြေမှာစိုက်ပျိုးတာရှိသလို မြေငါးပြည်စိုက်ပျိုးတာလည်းရှိပါတယ်အမျိုးသမီးမြေယာပိုင်ဆိုင်မှုကိုအတိအမှပြုတဲ့ဒေတာရှိသလိုအလေးမထားတဲ့ဒေတာလည်းရှိပါတယ်နေရောမရပါပိုင်ဆိုင်မှုရှိကြောင်းအတိအမှပြုတဲ့ဒေတာလည်းရှိပါတယ်ရိုးရာဓလေ့အရာလင်းရောမရပါပိုင်တဲ့မြေကိုယောက်ျားမိနဲ့သာမှတ်ပုံတင်ခွင့်ပြုထားတဲ့ဒေတာလည်းရှိပါတယ်ဒါပေမဲ့2018မှာပြတ်တန်းတဲ့မြေလွတ်မြေလတ်မြေရိုင်းများစီမံခန့်ခွဲရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကြောင့်ဓလေ့တုံးဆောင်ပိုင်ဆိုင်မှုတွေဖြစ်စည်းရင်းခံရပါတယ်ဘေးလုံငန်းဆိုင်ရာကိစ္စကိုဆုံးဖြတ်ရမှာအမျိုးသမီးကိုပါပါဝင်ခွင့်ပေးဖို့လိုလောက်ကြပါတယ်ဘင်းငင်းတွေကိုအင်အားသုံးပြီးဖြစ်စည်းပစ်တာမျိုးမလုပ်ဖို့အမျိုးသမီးအားလုံးကလိုလောက်ကြပါတယ်ဘင်းကိုအစားထိုးတဲ့စိုက်ပျိုးရေးလုပ်ဖို့အစိုးရကစီစဉ်မယ်ဆိုရင်အစားထိုးစိုက်ပျိုးတဲ့ပြည်နယ်တွေရောင်းပဲဈေးကွက်ရှိဖို့ကိုလည်းအစိုးရကအာမခံနိုင်ရမယ်လို့ဆိုပါတယ်။မွေးစင်းနဲ့ပတ်သက်ပြီးဒုက္ခရောက်နေရတဲ့အမျိုးသမီးတွေအကြောင်းကိုစစ်တမ်းထုတ်ဖို့လိုကြောင်းတရားနိုင်အဖွဲ့ကတင်ပြထားပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကဏ္ဍအပြီးမှာတော့ကျမ်းမာရေးကဏ္ဍကိုဆက်လက်တင်ဆက်ပါမယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာနှလုံးဖောက်တာကုသမှုအကြောင်းကိုပြောထားပါတယ်။နှလုံးဖောက်တာကိုကုသရမှာနှလုံးဆဖောက်ပြီးကုသမှုခံယူနိုင်တဲ့ဆေးရုံရောက်ဖို့ကြာတဲ့အချိန်ကအရေးကြီးဆုံးဖြစ်ကကုသတဲ့နည်းကတော့2မျိုးရှိတယ်လို့နှလုံးအထုကုတွေကဆိုပါတယ်။ဘယ်လိုကုသနည်းတွေပါလဲ။ဒီနည်းရဲ့ကောင်းကျိုးဆိုးကျိုးနဲ့စိန်ခေါ်မှုတွေကတော့ဘယ်လိုရှိပါသလဲ။ဒီအကြောင်းမန္တလေးဆေးရုံကြီးကနှလုံးအထုယောဂကုနဲ့မန္တလေးဆေးတက္ကသိုလ်နှလုံးယောဂကုဌာနရဲ့ပါမောက္ခဌာနမှူးဒေါက်တာကျော်စိုးဝင်းကိုကိုဝင်းမင်းကမေးမြန်းထားပါတယ
်။ဟုတ်ကဲ့ပါမောက္ခဒေါက်တာကျော်စိုးဝင်းခင်ဗျာကျွန်တော်တို့နှလုံးဖောက်တာနဲ့ပတ်သက်ပြီးတော့ပိုငယ်သူတွေမှာပိုဖြစ်လာတာနဲ့နောက်သေဆုံးမှုကာကွယ်ရေးနောက်ကြိုတင်လက္ခဏာနဲ့ဆေးစစ်ချက်တွေအကြောင်းအရင်တုန်းကပြောပြီးမှဒီတစ်ခေါက်တော့ဆရာရေကုသမှုတွေကိုဘယ်လိုရွေးချယ်သင့်တဲ့အကြောင်းကိုပြောမှာမို့အဓိကပါစပြီးတော့ရှင်းပြခြင်းလဲဆရာ
အဓိကကတော့ကျွန်တော်ဒီနှလုံးသွေးကြောပိတ်တာကိုပုတ်ခဲ့ခါမှာအရေးကြီးဆုံးကတော့အချိန်ပဲဆေးနဲ့ပဲကုကုအရေးပေါ်သွေးကြောချဲ့တဲ့နည်းနဲ့ပဲကုကုအရေးကြီးဆုံးကတော့အချိန်ပဲကျွန်တော် time is muscle time is life ဆိုပြီးတော့ခေါ်ကြတာပေါ့ဒီကုသမှုနှစ်ခုစလုံးပဲကုသမှုဝင်ဖြစ်ဖြစ်အမြန်ဆုံးအချိန်တိုင်းတာတွေမှာကုသမှုရခဲ့ရင်ဒီကုသမှုနှစ်ခုရဲ့ထိရောက်မှုကပိတ်မကွာလာပါဘူးအဲတော့ကျွန်တော်တို့အရင်ဆုံးကတော့နှလုံးသွေးကြောထဲမှာပိတ်နေတဲ့သွေးကဲကိုသွေးကဲပျော်စေလို့ခေါ်တဲ့ဒီ fibrinolytic agents ပေါ့နော်အဲ့ဒါတွေကိုချော်ပြီးတော့ကျွန်တော်တို့သွေးငယ်ကြရတယ်အဲတော့အဲ့ဒါသွေးတဲ့အခါမှာအဓိကဘာလဲဆိုတဲ့အခါကျတော့ဆေးဖြော်ရတယ်ဆေးနဲ့မတည့်တာတွေရှိတယ်ဖြစ်တင်ရတဲ့အချိန်ပေးရတယ်နောက်တစ်ခုကတော့နှလုံးထဲမှာရှိတဲ့သွေးကဲတွေပြောင်းနေမှာပဲ ਨੇ တခြားနေရာတွေကပါသွေးယိုတာတွေရှိလာတတ်တယ်အနေဆုံးနှခေါင်းသွေးသဖုံးသွေးယိုတာလောက်ကနေစပြီးတော့တစ်ခါတလေစီးတဲ့သွေးပါလာတိတဲ့ပိုဆိုးရင်အစာရင်ကသွေးယိုတာတိတဲ့ပိုဆိုးလာရင်အုံနောက်ထဲမှာသွေးယိုပြီးလေဖြတ်တာနေသေးတဲ့အထိတောင်မှဖြစ်တတ်တယ်ဒါဒီဆေးရဲ့ဆိုချိုးတွေပေါ့
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီနေ့ရဲ့ကောင်းကျိုးကရောဘယ်လိုအနေထားရှိလဲဆရာကြီ
းအပွင့်နိုင်တဲ့ကောင်းကျိုးကြတော့သူဆေးပေးပေမဲ့ 100% နှလုံးသွေးကြောတွေကပွင့်မသွားဘူး60ရာခိုင်နှုန်းလောက်ပဲသွေးကြောပွင့်နေလို့ရှိတယ်40ရာခိုင်နှုန်းလောက်ကအဲ့သွေးကမပျော်သွားတာတွေရှိတယ်ပျော်သွားတဲ့အခါအောင်ပွင့်သွားတဲ့အခါအောင်နောက်တစ်ခုကတော့ within 48 hour အတွင်းမှာပြန်ပြီးတော့သွေးကပြန်ဖြစ်လာပြီးပြန်ပိတ်နိုင်တဲ့ chance ကလည်းသူကရှိပြန်တယ်။ဒါပေမဲ့လည်းတခြားသောဘာမှမကူတာနဲ့ဆိုင်ဒီဆေးရဲ့ထိရောက်မှုကရှိနေတော့ကျွန်တော်တို့ဆေးသွင်းကုသမှုနှလုံးသွေးကြောစပိတ်တဲ့ခြေအနေစပြီး7နာရီအတွင်းပေါ့။နောက်အကောင်းဆုံးကတော့ first hour ပေါ့လေ7နာရီအတွင်းမှာပိတ်နိုင်ရင်အကောင်းဆုံး3နာရီဆိုရင်တော်တော်ကောင်းနေတယ်။ဒါပေမဲ့7နာရီအထိကျွန်တော် window period ပေါ့နော်7နာရီကြော်သွားရင်တော့ပေးလို့မကောင်းတော့ဘူး7နာရီကြော်တော့မှပေးလိုက်မယ်ဆိုရင်ကောင်းကျိုးထက်ဆိုးကျိုးပိုဖြစ်နိုင်တယ်အဲ့တော့သွေးကြောပွင့်စေသွင်းရတဲ့ကုသမှုမှာ limit ကအချိန်ပဲအဲ့တော့ကျွန်တော်တို့ကဘယ်ချိန်မှဒီလူနာသွေးကြောစပိတ်တယ်ဆိုတာကို history မှာတည်တည်ချာချာတည်တည်ချာချာပြန်မေးယူရတယ်။ပြီးရင်ကျွန်တော်က ECG ကိုတခြားကြည့်ရတယ်။ ECG မှာဟုတ်တယ်တည်ကြတယ်။ဒီလူကသွေးကြောပိတ်ထားတာဆက်နိုင်မကျော်တော့သေးဘူးလို့ယူဆတယ်ဆိုလို့ရှင်ပါပဲ။ကျွန်တော်ကသူကပျော်တဲ့ဆေးကိုပေးလို့ရတယ်။နောက်သူ့ရဲ့ side effect တွေကိုလည်းတောက်လျှောက်ထိုင်ပြီးတော့စောင့်ကြည့်နေရတယ်။နောက်ဆေးသွေးနဲ့ခြင်းကလည်းတစ်နာရီလောက်ကြာတယ်။အဲ့တော့ဒါက traditionally ဟိုအရင်ကကူခဲ့တဲ့ကုထုံးပေါ်လေ
ဟုတ်ကဲ့ဆရာအဲ့တော့ဒီသမယိုးကြနေပြီးတော့နောက်ပေါ်လာတဲ့ဒီသွေးကြောချက်တဲ့နေကတော့ဆရာဘယ်လိုထူးခြားချက်တွေရှိထားလဲ
အဲ့ဒီနောက်ကျွန်တော်တို့ဒီဘက်မှာသွေးကြောချက်တဲ့ဤပညာပေါ်လာတဲ့အခါမှာ elective PCI ဆိုတာကတော့နှလုံးသွေးကြောချင်းသွေးကြောပိတ်တဲ့လူကတယောက်ကိုရချင်းပေးပြီးကုရခိုင်းနေအဲ့ဒီလိုကျုပ်တည့်ရချက်ချင်းနှလုံးသွေးကြောပိတ်သွားတဲ့အားတက်ရတဲ့လူတွေကိုအရေးပေါ်သွေးကြောချက်တဲ့ primary PCI ကြီးနဲ့ကိုရင်ရောပို့ပြီးတော့ကောင်းကျိုးရှိမလားဆိုပြီးတော့ဒါစမ်းတက်လာတဲ့အခါမှာအဲ့ primary PCN ကစောစောကဆေးသွင်းကုသမှုထက်ပိုကောင်းတာကိုတွေ့တွေ့တယ်။အကောင်းတဲ့အချက်ကဘာလဲဆိုတော့သူကသွေးကင်းပျော်စေအဆင့်ထိပေးစရာမလိုဘဲနဲ့တာမန်သွေးကျဲစေပေါ့နော်ကျွန်တော်တို့ဒီ heparin တို့ enoxaparin လို့ခေါ်တဲ့သွေးကျဲစေလောက်ပဲပေးရတာဖြစ်တဲ့အတွက် primary PCN ကုထုံးမှာစောစောကသွေးကင်းပျော်စေပေးတယ်လို့ဒီကြီးမားတဲ့သွေးယိုစီးမှုတွေမဖြစ်ဘူးပေါ့နောက်တစ်ခုကတော့ပွင့်သွားတယ်ပွင့်သွားပြီးကျန်းနေခဲ့တဲ့ကျင်းနေတဲ့နေရာကိုလည်းချက်ချင်းကျွန်တော်တို့ကစတန်ထည့်လို့ရတယ်နောက်ထည့်လိုက်တဲ့အတွက်သွေးကြောကလည်းကောင်းကောင်းပွင့်သွားတယ်စောစောကသွေးကျဲပျော်စေထိုးသုံးတာရတဲ့ within 48 hours အတွင်းမှာပြန်ပြီးတော့သွေးကျဲပြန်ဖြစ်နိုင်ဘူးဆိုတာလေသူကနေသွားတယ်။နောက်တစ်ခုကတော့ procedure ကတချို့အရန်လွယ်တဲ့ case တွေမှာဆိုရင်10မိနစ်15မိနစ်တောင်မှကျွန်တော်တို့ကပြီးသွားတတ်တယ်။အဲဒါကြောင့်မို့လို့ဒီရေးပေါ်သွေးကြောချင်းကြီးကကျွန်တော်သွေးကဲပျော်စေချင်ပို့ပြီးတော့ popular ပို့ပြီးတော့ဖြစ်လာတယ်။အဲဒါအပြင်သူ့ရဲ့ window period က7နာရီတည်းမကတော့ဘင်းနဲ့24နာရီအတွင်းသွေးကြောပိတ်ပြီး24နာရီအတွင်းတည်တုပ်လာနိုင်တယ်။အခုဒီဘက်5နှစ်မှထွက်လာတဲ့ခိုင်လမ်းကြီးရဆိုရင် 48 hour အထိတောင်မှသူက window period ထားပြီးသွေးကြောပိတ်လို့48နာရီအတွင်းမှတော့ primary PCI နဲ့ကုလို့ရလာနိုင်တယ်ဆိုတော့သူ့ရဲ့ဒီ advantage ပေါ့လေဒီသူ့တာလွန်မှုတွေကသွေးကြောပွင့်စေတဲ့ပိုကောင်းလာတယ်ပေါ့
ဟုတ်ကဲ့ဆရာဒီနောက်ပေါ်လာတဲ့သွေးကြောချက်တာမှရောစိတ်ခေါမှုအခက်အခဲတွေရှိသေးလားဆရာ
ဒီသွေးကြောချဲဖို့ရအတွက်ဒါဘာလို့လဲဆိုတဲ့ခါကျတော့ဆက်ပစ္စည်းလိုတယ်သွေးကြောချဲနိုင်တဲ့ expert hand ပေါ့နော်နှလုံးသွေးကြောချဲဆရာဝန်တွေလိုလာအဲ့တော့သွေးကြောပွင့်စေဆိုတာကဒီအလေလက်အစင်ဆေးရုံတွေလောက်နဲ့တွေလုံနိုင်ပေမဲ့ကျွန်တော်တို့ဒီ primary PCN ခေါ်တဲ့အရေးပေါ်သွေးကြောချဲကုသမှုကြားတဲ့ခါကျတော့ specialist တွေပါရှိလဲနော်အထူးသဖြင့်ဒီဆက်ကရိယာတွေစုံနဲ့ဖြစ်ရောမှာပဲလို့ဟုတ်ရဖြစ်လာတယ်ပေါ့ဒါအပြင် cost ပေါ့နော်ပုံကြေးစေးကလည်းသွေးကြောပွင့်စေးတစ်လုံးရဲ့ပုံကြေးစေးကကျွန်တော်ပမာဏငွေ 5,800 လောက်ပဲဖြစ်ပေမဲ့ရေးပေါ်သွေးကြောချဲတဲ့ကုသမှုကြတော့ဒိန်းဆယ်ကဏ္ဍတိဖြစ်သွားတယ်သို့တော်လည်းကြားလာတဲ့ရလက်ကြတဲ့ခါကျတော့အများကြီးကွာသွားတယ်ပေါ့
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
နှလုံးဖောက်တာကိုကုသရမှာနှလုံးစဖောက်ပြီးကုသမှုခံယူနိုင်တဲ့အကြောင်းမန္တလေးဆေးရုံကြီးကနှလုံးယောဂအထူးကုနဲ့မန္တလေးဆေးတက္ကသိုလ်နှလုံးယောဂအထူးကုဌာနပါမောက္ခဌာနမှူးဒေါက်တာကျော်စိုးဝင်းကိုဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းရဲ့ကျန်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ VO American တန်ရဲ့2022ခုနှစ်ဒီဇင်ဘာလ23ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ3249လိုင်းလံမီတာ190နဲ့ VO ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်ဖြည့်ဆွတ်ပြီးဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကဲအခုတခါတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးပါမယ်။မြန်မာပြည်တဝန်းတိုင်းရင်းဒေသကနောက်ဆုံးရအဖြစ်အပျက်တွေကိုတင်ပြထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတော့ FEVR တိုင်းရင်းသတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။ရှုစားနားဆင်နိုင်ကြပါပြီခင်ဗျာ။
စင်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေတာတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့စစ်ကောင်စီက2023ခုနှစ်ဩဂတ်လမှာကျင်းပဖို့လုပ်နေတဲ့ရွေးကောက်ပွဲအတွက်မဲဆင်းပြုစုဖို့ရခိုင်ကလူဦးရေစီးရင်ကိုဇန်နဝါရီလဇန်မှာအိမ်နိုင်ရအရောက်ကောက်ယူတော့မှာဖြစ်ပါတယ်တရုတ်နိုင်ငံဘက်ကိုတင်ပို့ရောင်းချနေတဲ့မြန်မာဖျဲသီးတွေကိုပွဲစားတွေကနေတဆင့်ရောင်းနေရပြီးအခုနှစ်မှာဖျဲဆိုင်တောင်သူတွေအရှုံးပေါ်နေတယ်လို့ပြောပါတယ်သတင်းလွှာတွေထဲမှာတော့ရှမ်းမြောက်နမ်ဆန်မြို့နယ်ကုန်းတာရွာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းပျက်စီးသွားတဲ့နေအိမ်တွေကိုနှစ်ဖက်လက်နက်ကန်အဖွဲ့စည်းတွေအနေနဲ့တာဝန်ယူမှုတာဝန်ခံမှုအပြည့်နဲ့ပြန်ပြီးတော့စောက်ပေးဖို့တောင်းဆိုလိုက်တဲ့အကြောင်းတွေကိုနားဆင်ကြရမှာပါ
ကျမကနန်းဟောင်ပါရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါစစ်ကောင်စီက2023ခုနှစ်ဩဂုတ်လမှာကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲအတွက်မဲဆင်းပြုစုဖို့ရခိုင်ပြည်တစ်ခုလုံးကလူဦးရေစီးရင်ကိုဇန်နဝါရီလ9ရက်နေ့မှာအိမ်တိုင်ရာရောက်ကောက်ယူမယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒီလိုမြေပြင်ကွင်းစင်းလူစီးရင်ကောက်ယူဖို့အတွက်ဒီဇင်ဘာလ20ရက်နေ့မှာရခိုင်ပြည်တစ်ခုလုံးနဲ့ပလဲဝမြို့နယ်ကတင်တန်းသူတင်တန်းသား109ရောက်ကိုစစ်တွေမျိုးကဥဥတ္တမခမ်းမမှာတင်တန်းပေးခဲ့တယ်လို့တင်တန်းတယောက်ခဲ့သူတယောက်ကပြောပါတယ်လူရည်စည်ရင်ကိုကောက်ခံရမှာလူပေါင်း 9,000 နီးပါးကိုအဖွဲ့ပေါင်း 1,290 ဖွဲ့ဖွဲ့ပြီးမြေပြင်ကွင်းစင်းကောက်ယူသွားမှာဖြစ်တယ်လို့လည်းရခိုင်ပြည်နယ်ကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ပြည်နယ်ဥပဒေချုပ်ဦးလာသိန်းကလည်းသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာဒီဇင်ဘာလ20ရက်နေ့ကရေးသားထားပါတယ်
စစ်ကောင်စီကကချင်လူလိုက်ရဲ့ဖွဲ့ KIO KIA ရဲ့ပို့ဌာနချုပ်ရှိရာလိုင်စာမြို့နီးကိုဒီဇင်ဘာ19ရက်နေ့မွန်းလွဲ3နာရီဝန်းကျင်လောက်မှာလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်။စစ်ကောင်စီတပ်စခန်းရှိတဲ့ခါရာဘွန်ဘက်ကနေပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကလိုင်စာမြို့နာကြားရောက်ခဲ့တယ်လို့ဒေသခံမျိုးတမိတယောက်ကပြောပါတယ်။လိုင်စာမြို့နာမှာရှိတဲ့ KIA တပ်ဖွဲ့ဝင်တွေကလက်နက်ကြီးတွေနဲ့လေ့ကျင့်ပစ်ခတ်ရာကနေစစ်တပ်ဘက်ကလည်းနိုင်ရွယ်လောက်အကြာလက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်ခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်
တရုတ်နိုင်ငံဘက်ကိုတင်ပို့ရောင်းချနေတဲ့မြန်မာဖျဲသီးတွေကိုပွဲစားတွေကတဆင့်ရောင်းနေရပြီးအခုနှစ်မှာဖျဲသီးဆိုင်တောင်တူတွေအရှုံးပေါ်နေတယ်လို့ပြောပါတယ်ဖျဲသီးတွေဈေးမကောင်းတဲ့အပြင်တရုတ်ဘက်ကိုတင်ပို့ဖို့အတွက်လမ်းတစ်ဝက်မှာအခွန်ခရီးပေးနေရပြီးအမျက်မကြမ်းပဲအရှုံးပေါ်နေတယ်လို့လည်းဖျဲသီးချန်ပိုင်ရှင်တယောက်ကပြောပါတယ်ဒီဇင်ဘာလကစပြီးတရုတ်နယ်စပ်ကုန်းတွေရေဂိတ်တချို့ကိုပြန်ဖွင့်ပေးခဲ့ပေမဲ့အခုချိန်ထိဈေးကောင်းမရဘူးလို့မူဆယ်မြို့ကဖရဲပွဲရုံပိုင်ရှင်တွေကဆိုပါတယ်ဒီဇင်ဘာလပထမပတ်မှာတရုတ်ဖက်ချန်းကဂုံပြစ်နဲ့ပတ်သက်တဲ့စည်းကမ်းချက်တွေကိုဖြေလျော့ပေးခဲ့တာကြောင့်ဒီဇင်ဘာလ15ရက်နေ့မှာဂုံသေးကားတွေအတွက်ကားအစားထိုးမောင်းစနစ်ကိုလည်းဖြတ်သိမ်းပေးခဲ့ပါတယ်အဲ့ဒီနောက်တရုတ်ဖက်ချန်းမှာဂုံပြစ်ကူးစက်မှုတစ်ဖန်ပြန်လည်မြင့်တက်လာတဲ့အတွက်ဖရဲသီးအပြင်မြန်မာဖက်ကဂုံတွေကိုဝယ်ယူသူနည်းနေတယ်လို့ဂုံသေးတွေကပြောပါတယ
်မွန်ပြည်နယ်မှာဂုံတွေရထားတက်စင်းမိုင်းဆွဲဖောက်ခွဲခံခဲ့ရပြီးမော်လမြန်ရန်ကုန်လေအိတ်ညရထားပြေးဆွဲနေတာကိုဒီဇင်ဘာ16ရက်နေ့ကစပြီးယာယီဖြတ်သိမ်းလိုက်တယ်လို့ခရီးတယ်တွေကြိုတင်ဝယ်ယူထားတဲ့လက်မှတ်ခတွေကိုလည်းပြန်အမ်းပေးခဲ့တယ်လို့ဒေသခံတွေကပြောပါတယ်အတွဲ15တွဲပါကုန်ညထားတစင်းဒီဇင်ဘာ23ရက်နေ့ညနေပိုင်းအချိန်တုန်းကတထုံမြို့နယ်အတွင်းမှာမိုင်းခွဲတိုက်ခိုက်ခံရတဲ့အတွက်အတွဲ9တွဲသိမ်းမောက်ခဲ့တယ်လို့ယထာလန်းနဲ့ချောင်းကူတရာတစင်းလည်းပြက်စီးခဲ့ပြီးကုန်ပစ္စည်းတော်တော်များများဆုံးရှုံးခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းတွေမှာဖော်ပြပါတယ်ဒီနောက်ညရထားကိုယာယီဖြတ်သိမ်းလိုက်တာပါ
ကရေမျိုးသားစီယုံ KNU ဖပွန်ခရိုင်ထဲမှာစစ်ကောင်စီတပ်ကလေကြောင်းစစ်စင်ရေးတွေပို့လုတာကြောင့်ဒေသခံတွေရဲ့နေအိမ်အများအပြားထိခိုက်ပျက်စီးခဲ့ပြီးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ KNU တပ်ဖန်ငါးကသတင်းထုတ်ပြန်ထားပါတယ်။တနင်္လာနေ့မနေ့၈နိုင်အချိန်က KNU ဖပွန်ခရိုင်ဒွယ်လိုးမြို့နယ်မဲဝိုင်ကျေးရွာအုပ်စုခေါ်ဘွားရွာရဲ့လေယာဉ်လုပ်ငန်းခွင်တွေထဲကိုစစ်ကောင်စီတပ်ကတိုက်လေရင်နဲ့ဘုံးနှလုံးလာကျဲခဲ့ပြီးမနေ့
10:41 မိနစ်အချိန်မှာလဲဘုံနှလုံးထပ်မံလာကျဲခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ18ရက်ညကလဲစစ်တပ်ကဒွယ်လိုးမြို့နယ်မဲဝိုင်ကျေးရွာအုပ်စုဝါသိုးလောရွာတဲကိုတိုက်လေရင်နဲ့ဘုံလာကျဲခဲ့ပြီးတဲ့နောက်နေအိမ်ဆက်တလုံးနဲ့စပကြီတလုံးဘုံထိမှပျက်စီးခဲ့တယ်လို့အဲ့ဒီညမှာပဲလေရင်နဲ့ဘုံထပ်မံလာရောက်ကျဲခဲ့တာကြောင့်နေအိမ်ရှစ်လုံးနဲ့စပားကျိတ်ဆက်တလုံးပျက်စီးခဲ့တယ်လို့ဒေသခံကြီးကပြောပါတယ်။
ချင်းမီနယ်ရီကော်တာနဲ့ကလေးမျိုးအကြပြေးဆဲနေတဲ့ခရီးတဲ့တင်ရင်နဲ့ကုန်တင်ရင်တွေကိုအဝင်ထွက်အားလုံးပိတ်မယ်လို့အွန်လိုင်းမှာထွက်ပေါ်လာတဲ့ကြေညာချက်ဟာတရားမဝင်ဘူးလို့ချင်းမျိုးသားတပ်မတော် CNN ပြောရေးဆိုခွင့်ရှိသူ Slime Tenney ကပြောပါတယ်။အိန္ဒိယမြန်မာနယ်စပ်ရီကော်တာမျိုးနဲ့စကိုင်းတိုင်းကလေးမျိုးအကြပြေးဆဲနေတဲ့ရင်လိုင်းတွေဟာနယ်မြေလုံးချုံရေးလိုအပ်ချက်အရအဝင်ထွက်အားလုံးကိုဒီဇင်ဘာ18ရက်နေ့ကနေ2023ဇန်နဝါရီလ5ရက်နေ့အထိလုံးဝတားမြစ်ထားပြီးပြည်သူနဲ့ကုန်တယ်တွေအလေးထားလိုက်နာကြဖို့အထူးမြစ်တာရက်ခံထုတ်ပြန်အပ်တယ်ဆိုပြီး CNF တစိမ့်နဲ့ကြေညာချက်တဆောင်ဒီဇင်ဘာ19ရက်နေ့တုန်းကအွန်လိုင်းပေါ်မှာပြန့်နှံ့လာခဲ့ပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးပို့ကနေညွန်ကြားချက်မရှိတဲ့အတွက်ဒီစာကအကျုံးမဝင်ကြောင်းဒီအပေါ်မသွေဝေကြဖို့လည်းပြည်သူတွေကိုမြစ်တာရက်ခံလိုတယ်လို့ဆလိုင်းထက်နေကပြောပါတယ်။
အခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်ကုန်းတာကျေးရွာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းပျက်စီးသွားတဲ့နေအိမ်တွေကိုနှစ်ဖက်လက်နက်ကန်အဖွဲ့အစည်းတွေအနေနဲ့တာဝန်ယူမှုတာဝန်ခံမှုအပြည့်နဲ့ပြန်ဆောက်ပေးဖို့ဒေသခံတွေကတောင်းဆိုလိုက်ပါတယ်။ကျွန်မအမြန်နေတင်ဆက်ပေးထားပါတယ်။တိုက်ပွဲအတွင်းလက်နက်ကြီးနဲ့ပစ်ခတ်တာတွေ၊လေရင်နဲ့ဘုံကျဲတိုက်ခိုက်တာတွေကြောင့်ရွာထဲမှာရှိတဲ့အိမ်တွေအားလုံးပျက်စီးသွားတဲ့အပြင်မီးလောင်ကုန်တာလည်းရှိခဲ့တဲ့အတွက်နှစ်ဖက်လက်နက်ကန်အဖွဲ့အစည်းတွေကကူညီတိစောက်ပေးဖို့နမ်ဆန်မြို့ကိုစစ်ပေးရှောင်လာတဲ့ကုန်းတာရွာကဒေသခံတယောက်ကအခုလိုပြောပါတယ်
သူတို့ကိုကျွန်တော်တို့နေအိမ်လေးပြန်ရအောင်သူတို့ဟိုပါလေကျွန်တော်တို့ကိုသူတို့အဖက်ဖက်ကနေသူတို့ဝိုင်းဝန်းပေးမှကူညီဆောင်ရွက်ပေးတယ်လို့အဲ့လိုမျိုး
တားရက်ဘက်အဖွဲ့အစည်းကတာဝန်ရှိသူတယောက်ကလည်းကုန်းတကြီးရွာမှာရှိတဲ့နေအိမ်တွေထိခိုက်ပျက်စီးခဲ့တဲ့အခြေအနေနဲ့ပတ်သက်လို့အခုလိုမျိုးပြောပါတယ်
။ဘုံကြီးကျောင်းကလည်းတော်တော်များများထိခိုက်ထားတဲ့ဟာတွေရှိတယ်။ပြန်တဲ့တရားလုံးနီးပါးလိုမျိုးကတော့ဟိုထိခိုက်မှုတွေတော့ရှိတယ်ဒါပေမဲ့ခုနပြောတဲ့လိုမျိုးလေးအိမ်လေးလုံးကြတော့လုံးဝကိုမြေလောင်ပြကျပြီးမှကျန်တဲ့ဟာတွေကြတော့ဒီတကြုံတစ်ပတ်ထိခိုက်ပျက်စီးနေတဲ့ဟာတွေတော့ရှိတယ်။တရားလုံးနီးပါးလိုမျိုးတော့ထိခိုက်မှုတွေတော့တွေ့ရတယ်။
တိုက်ပွဲကြောင့်လူသေဆုံးတာနဲ့နေအိမ်တွေပျက်စီးခဲ့ရတဲ့အတွက်နှစ်ဖက်လက်နက်ကန်အဖွဲ့အစည်းတွေအနေနဲ့ပြည်သူတွေနေထိုင်တဲ့ရွာတွေထဲမှာတိုက်ပွဲတွေပေါ်ဆောင်တာမျိုးမလုပ်ကြဖို့တောင်းဆိုတယ်လို့ဒေသခံတွေကပြောပါတယ်
။ကျွန်တော်တို့ကထပ်ပြေးတင်းဆောင်နေရတော့ဆိုတော့ကျွန်တော်တို့ဒီနေ့ပြန်ကြည့်လိုက်တော့အိမ်တွေရလည်းမီလောင်သွားတယ်ဆိုတော့အစိတ်ကမကောင်းဘူးဆိုမှ။နောက်တစ်ချိန်အဲ့လိုမျိုးမဖြစ်အောင်ကျွန်တော်တို့ကိုတို့ရှောင်ပေးတဲ့အဲ့လိုမျိုးကျွန်တော်တို့နောက်ထပ်ကံမဆုံးရှုံးအောင်ပေါ့
ဒီဇင်ဘာလ9ရက်နေ့ကစပြီးရှမ်းမြောက်နမ်ဆန်မြို့ကကုန်းတာကျေးရွာမှာစစ်တပ်နဲ့တားအမျိုးသားလွတ်မြောက်ရေးတပ်မတော် TNL တို့အကြားတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပြီးကုန်းတာရွာအပါအဝင်အနီးအနားမှာရှိတဲ့တခြားရွာတွေကဒေသခံထောင်ထဲချီထွက်ပြေးတင်းရှောင်ခဲ့ကြရတာဖြစ်ပါတယ်မွန်ပြည်သက်ပါတီထိန်းချုပ်နယ်မြေရေချောင်းဖျားဒေသမှာကျင်းပသွားမယ်။မွန်မျိုးသားပညာရေးဌာန250ပြည့်ရွှေရတုအထိမ်းမန်းနေမှာကိုပိုင်ပြဋ္ဌာန်းခွင့်ရှိတဲ့ဖက်ဒရယ်ပညာရေးစနစ်ကိုမွန်ပြည်သူတွေကိုချပြသွားမယ်လို့မွန်မျိုးသားပညာရေးကော်မတီ MNEC ကပြောဆိုလိုက်ပါတယ်။ဒီအကြောင်းကိုတော့မိရင်ကြီးကစူးစီးထားပါတယ်
။မွန်မျိုးသားပညာရေးဌာန250ပြည့်ရွှေရတုထိမ်းမန်းနေကိုမွန်ပြည်တစ်ပါတီထိန်းချုပ်နယ်မြေရေချောင်းဖျားဒေတာကညီစားစခန်းမှာဒီဇင်ဘာလ25-26ရက်နေ့တွေမှာကျင်းပသွားမယ်လို့သိရပါတယ်။အဲ့ဒီနေ့မှာဖက်ဒရယ်ယူနစ်ပုံစံမျိုးရှိတဲ့ပညာရေးစနစ်ကိုချပြသွားမယ်လို့လည်းမော်မျိုးသားပညာရေးကော်မတီ MNEC ပြောခွင့်ရဆရာမင်းအောင်စီကပြောပါတယ်
။ Golden Jubilee လုပ်တဲ့ရွေးချက်ကကိုပိုင်ပြဋ္ဌာန်းခွင့်ရှိတဲ့ပညာရေးစနစ်မျိုးကိုကျွန်တော်တို့ကလိုလားတဲ့ကိုကကိုစီမံအုပ်ချုပ်မယ်ကိုကကိုကိုစနစ်နဲ့ကိုသွားမယ်ဒီနှစ်ပေါင်း90မှာကျွန်တော်တို့ပြိုးထောင်ထားတဲ့ဒီထောင်ထားတဲ့ဒီပေါင်းကူတရာရှိတဲ့ပညာရေးစနစ်မျိုးကိုဒီဖက်ဒရယ်ယူနစ်ပုံစံမျိုးအနေနဲ့ကျွန်တော်တို့ကရှုမြင်ပြီးတော့ဒါကိုကျွန်တော်တို့ပြည်သူလူထုကိုကျွန်တော်ချပြမယ
်အရင်နဝတဆစ်ဆွေရလက်ထက်မွန်ပြည်တစ်ပါတီနဲ့1995ခုနှစ်ကတည်းကအပြည့်ရဆဲပြီးတဲ့နောက်မှာမော်မျိုးသားကျောင်းက10တန်းကျောင်းသားတွေ အစိုးရတက္ကသိုလ်ဝန်ထမ်းဖြည့်ဆို့ခွေရရှိခဲ့တဲ့အတွက်အခုဆိုရင်ဘွဲရတော်တော်များများမွေးဖွားနိုင်ခဲ့တယ်လို့လည်းသူကဆက်ပြောပါတယ်။မော်မျိုးသားចောင်းကចောင်းသားចောင်းသူတွေဟာအစိုးရတက္ကသိုလ်တွေမှာရောနိုင်ငံခြားတက္ကသိုလ်တွေမှာပါပညာစည်းဘူးနေတာရှိတယ်လို့လည်းမော်မျိုးသားចောင်းမှာចောင်းတက်ခဲ့တဲ့မင်းစက်ချန်အောင်ကအခုလိုပြောပါတယ်
။ကျွန်တော်ကဒီမော်မျိုးသားထက်တန်းကြောင်ပေါ့နော်ညီစာမှာကျွန်တော်ကိုတန်းမှာပေါ့နော်ဒီ2003မှာကျွန်တော်ရောက်တာပေါ့အဲ့မှာဆိုတက်တဲ့ဝင်ခွေးအစံပွဲအောင်တယ်အောင်ပြီးတော့ကျွန်တော်ဒီမော်ရမြိုင်တက်ကူပေါ့နော်ကျွန်တော်ကျောင်းတက်တယ်အဲ့ကနေတစီပေါ့ကျွန်တော် scholarship ရောက်တယ်ရောက်တော့ကျွန်တော်ဒီချင်းမာရဲ့တက်ကူကျွန်တော်တက်ခွေးရတော့ပေါ့ကျွန်တော်ဂျီဘန်မဟုတ်ပါဘူးဒီနိုင်ငံခြားတက်ကူလည်းတက်ခွေးရတယ်လူတွေအများကြီးရှိတယ
်လက်ရှိမှာမွန်ပြည်တစ်ပါတီထိုင်းချုံနယ်မြေအပါဝင်မော်ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းတွေကမွန်ရွာတွေမှာမော်မျိုးသားပညာရေးကော်မတီရဲ့အထက်တန်းချောင်း၄ချောင်းအလဲတန်းချောင်း20မူလတန်းလွန်နဲ့မူလတန်းချောင်းအပါဝင်တိဒမော်မျိုးသားချောင်းပေါင်း130ကျော်ရှိပြီးပို့စတန်10တန်းလွန်ချောင်းတစ်ချောင်းနဲ့မော်မျိုးသားကောလိပ်ချောင်းတစ်ချောင်းလည်းဖွင့်လှစ်ထားပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
စစ်ကောင်စီက2023ခုနှစ်မှာကျင်းပဖို့စီစဉ်တဲ့ရွေးကောက်ပွဲအတွက်မဲစည်ရင်ပြုစုဖို့ရခိုင်ပြည်တစ်ခုလုံးကလူဦးရေစည်ရင်တွေကိုစနေမိုင်လ9ရက်နေ့မှာကောက်ယူဖို့စီစဉ်နေပြီဖြစ်ပါတယ်။စစ်ကောင်စီတပ်ကကချင်လွတ်လပ်ရေးအဖွဲ့ KIO KIA ရဲ့ဗဟိုဌာနချုပ်ရှိရာလိုင်စာမြို့အနီးကိုဒီဇင်ဘာလ19ရက်နေ့ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာအတိုင်းသားသတင်းတော်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအာမီပ
ါ။ VOA American တန်ကတောက်ကြနေအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကဲအခုတော့သတင်းအချင်းချုပ်ကိုကိုစောမိုးကျော်ပြောပြပေးပါခင်ဗျာ။
ကုလသမဂ္ဂလုံခြုံရေးကောင်စီကနေမြန်မာပြည်ထနာပြည်ရှင်ရေးဆုံးဖြတ်ချက်ချခဲ့ပြီးနောက်တနေ့တော့ပဲအရှိတောင်အရှာနိုင်ငံကြ ాయి ဝန်ကြီးတချို့ကြာတာပရင်းနေတုန်းကထိုင်းနိုင်ငံမှာအလို့သဘောတွေ့ဆုံဆွေးနွေးခဲ့ပြီးဒီအစည်းအဝေးကိုမြန်မာစစ်ကောင်စီနိုင်ငံကြ ాయి ဝန်ကြီးနဲ့အဖွဲ့လက်တက်ရောက်ခဲ့ကြောင်းထိုင်းဆူရတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်။အစည်းအဝေးမှာမြန်မာနိုင်ငံပြည်ထနာပြည်ရှင်ရေးအာဆီယံသဘောတူညီချက်5ရပ်ကိုအကောင့်အထည်ဖော်နိုင်ဖို့အထောက်အကူပြည့်မဲ့နီလန်းတွေကိုဆွေးနွေးခဲ့ကြတယ်လို့မြန်မာနိုင်ငံမှာလိုအပ်နေတဲ့လူသားချင်းစာနာမှုအထောက်အကူပေးနိုင်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြောင်းထိုင်းနိုင်ငံကြားရေးဝန်ကြီးဌာနကပြောဆိုပါရယ်ပြီးခဲ့တဲ့ပုတ်တူးနေ့မှာမြန်မာနိုင်ငံကပဋိပက္ခတွေပြင်ဆင်နိုင်ရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကနေလှုပ်ဆောင်ရမယ့်နီလန်းတွေကိုသဘောတူဆုံးဖြတ်ခဲ့ပါရယ်အဲ့ဒီထက်မှာအာဆီယံမှု၅ချက်အတိအကျအကောင့်ထည့်ဖော်ရေးလည်းပါဝင်ပါရယ်ယူကရိန်းစစ်ပွဲမှာဝင်ရောက်တိုက်ခိုက်နေတဲ့ရုရှားပုဂ္ဂလိကခြေစားတပ်ဝဂနာဂရုဘာမြောက်ကိုရီးယားကတင်ပို့တဲ့စစ်လက်နက်ပစ္စည်းတွေကိုလက်ခံရရှိခဲ့ပြီးယူကရိန်းစစ်ပွဲမှာပုံမပါဝင်လာနိုင်တယ်လို့အမေရိကန်သမ္မတအင်ဂျူရောတာဝန်ရှိသူတွေကကြားသာပရင်းနေမှာပြောဆိုလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေကအမျိုးသမီးတွေတက္ကသိုလ်တက်ခွင့်ပိတ်ပင်တာလိုက်တဲ့အတွက်အမျိုးသမီးတွေပညာသင်ယူခွင့်နဲ့အလုပ်လုပ်ခွင့်ပေးဖို့အာဖဂန်တက်ကြွသူအမျိုးသမီးနဲ့ကျောင်းသူကျောင်းသားတွေဟာကြားသာပရင်းတွေကကဗူးမြို့တော်အပါအဝင်အခြားမြို့ကြီးတွေမှာဆန္ဒပြခဲ့ကြပါတယ်။တရုတ်မှာ COVID-19 ပြန်လည်ဖြစ်ပွားနေတဲ့အတွက်အခြေအနေတွေကိုသိရှိလိုတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကကြာတာပရင်းနေ့မှာပြောဆိုလိုက်ပြီးလူအပ်ပါကကာကွယ်ဆေးတွေကူညီထောက်ပံ့သွားမယ်လို့လည်းပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာပုံမှန်မဟုတ်ဘဲပြင်းထန်တဲ့ဆောင်းရာသီမုန်တိုင်းကြာရောက်နိုင်တဲ့အတွက်လာမယ့်3ရက်အတွင်းတပြည်လုံးမှာနှင်းနေကြသလိုလေပြင်းတွေတိုက်ခတ်နိုင်ပြီးအန္တရာယ်ကြာရောက်နိုင်တယ်လို့မိုးလေဝသဌာနကသတိပေးထားပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုစောမိုးကျော်ကပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပြီးအသံမိုင်းဆိုင်ရာရုပ်သံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကော့ခ်နဲ့ဒဲရက်စမစ်တို့ဖြစ်ကြပါတယ်။သောတာရှင်များနဲ့မြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်အသွေအသွေကင်းဝေးပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ။ကျွန်တော်ကခင်မောင်စိုးမင်းပါ။
This program has come to you from the Voice of America, Washington.